Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2024ခုနှစ်ဩဂုတ်လ18ရက်တနင်္ဂနွေနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
ဂါဇာပြည်ရဲ့သဘောတူညီမှုရဖို့နီးလာချိန်မှာပဲစနေနေ့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာ18ဦးသေဆုံးခဲ့ရပါတယ်ထိုင်ဝမ်ကမ်းလွန်မှာသမောလစီတိုက်မိပြီးတရုတ်ငါးဖမ်းသင်္ဘောက3ပျောက်ဆုံးနေတယ်လို့ထိုင်ဝမ်ကမ်းခြေဆောင်တပ်ကပြောပါတယ်တူရကီမှာတော့အနောက်ပိုင်းဒေသတစ်လောက်လောင်းနေတဲ့တောမီကို3ရက်ကြာတဲ့အထိမငြိမ့်သက်နိုင်သေးပါဘူ
းအဲ့ဒီလိုထိုက်တဲ့ရောက်တဲ့နေ့ပြီးမှတော့မြမအရေးအမေရိကန်နဲ့တရုတ်ချင်းကပ်မှုသုံးသက်ချက်အင်တာဗျူးကိုကြားကြအောင်ပါအပတ်စဉ်အစီအစဉ်တွေမှာတော့ပထမအဆုံးဒို့အတန်းစီစဉ်တဲ့စဖို့လုပ်ထားပါတယ်ပြီးတော့ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကွာအာရှနိုင်ငံရေးလေယာစီဝါဥရုယာဒီနဲ့သတင်းတွေတဲကတူတက်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါဖို့ရှိပါတယ်။ခုရေဆုံးတော့ဒီကနေ့မနေ့ထိုင်တန်းရောက်သတင်းတွေကိုဒေါက်တာမျိုးသက်ကပြောပြပါမယ
်။အစ္စရေးနဲ့ဟာမတ်စ်တို့ကြားအပြစ်ရရင်အဆင်ပြေတော့မယ်လို့ဂျောင်းဝင်ဆစ်ဆက်နေသူတွေမျှော်လင့်နေကြမှာပဲ။စနေနေ့ကအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာ18ဦးသေဆုံးရပါတယ်။အားလုံးဟာမိသားစုတစုတည်းကပါ။American Egypt နဲ့ Qatar နိုင်ငံတွေကအရာရှိတွေဒိုဟာမှာနှစ်ရက်ကြာနှိမ့်နှိုင်းဆွေးနွေးမှုကလည်းဂါဇာစစ်ပွဲအတွက်အပြစ်ရသဘောတူညီမှုနဲ့အတူဟမတ်တွေဖမ်းထားတဲ့ Israel ဒဇာကန်အများပြပြန်လွတ်လာနိုင်မယ်လို့မျှော်လင့်ထားကြတာပါ။လာမယ့်သတင်းပတ်ထဲမှာ Cairo မှာအပြစ်ရအကောင်ထယ်ဖို့ရေးအသေးစိတ်ဆွေးနွေးဖို့အတွက်သူလည်းစီစဉ်ထားပါတယ်။အခုစနေ Israel လေကြောင်းတိုက်ခိုက်မှုကလည်းဇာဝါဒါမြို့အဝင်အိမ်တလုံးနဲ့ရွှေပြောင်းဒုက္ခသည်တွေခိုးလုံးနဲ့ခုံလွှမ်းတွေကိုထိမှန်ခဲ့တာလို့ဒဏ်ရာသူတွေကိုတည်သွားတဲ့စေယုံကပြောပါတယ်။အစ္စရေးစစ်တပ်ကတော့သူတို့ပြစ်ခတ်တာဟာဂါဇာလေပိုင်းအကြမ်းဖက်သမားတွေနေတဲ့နေရာကိုထိမှန်တာဖြစ်ပြီးအဲ့ဒီနေရာကနေမှကြားခင်သတင်းဖတ်တွေအတွင်းကအစ္စရေးဘက်ကို rocket launcher တွေနဲ့ပြစ်ခတ်ခဲ့တယ်လို့ပြောပါတယ်။ဒါအပြင်ဂါဇာလေပိုင်းဒေသကစစ်သွေးကြော်တွေကိုဆက်တိုက်ဖို့ရှိတဲ့အတွက်ရှောင်ရဖို့လည်းအစ္စရေးကတောင်းဆိုပါတယ်။ရုရှားပိုင်းနဲ့ cast data ကိုဝင်တိုက်တဲ့သတင်းနှစ်ပတ်လောက်ကြာလာချိန်မှာယူကရိန်းတပ်တွေရဲ့နေရာယူမှုပိုးပြီးခိုင်မာလာကြောင်းနဲ့မဟာမိတ်တွေနဲ့သူတို့လက်နက်တွေကိုတာဝေးပစ်ခတ်ခွင့်ယူကရိန်းကိုပေးဖို့စနေနေ့မှာယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတောင်းဆိုလိုက်ပါတယ်။ဩဂုတ်6ရက်နေ့ကစပြီး cast data တွေဝင်တိုက်တဲ့ယူကရိန်းတပ်တွေဟာစုရမ်းမိုင်450အတွင်းကနေရာပေါင်း80ကျော်ထိန်းချုပ်ထားနိုင်ပြီလို့လည်းယူကရိန်းသမ္မတကပြောပါတယ်။ယူကရိန်းတပ်မှူးကြီးအလက်ဇန္ဒရာဆာယာစကီကယူကရိန်းတပ်တွေဟာရုရှားပိုင်နယ်ထဲပိုတိုးနိုင်တယ်လို့ရုရှားစစ်တုံ့ပန်းတွေလည်းထပ်ဖန်းနိုင်ကြောင်းသတင်းပို့တယ်လို့ပြောပါတယ်။ယူကရိန်းတပ်တွေကစီစဉ်ထားတဲ့အတိုင်းတိုက်ခိုက်နိုင်တယ်လို့ခိုင်ခိုင်မာမာလဲနေရာယူထားနိုင်တယ်လို့ပြောပါရတယ်။ဒီစစ်ပွဲမှာယူကရိန်းတပ်တွေတာဝန်ပစ်ခတ်နိုင်ရေးဟာမဟာဗျူဟာအရတိတ်ကိုအရေးပါကြောင်းလဲသမ္မတဇယ်လန်စကီကပြောပါရတယ်။2022ရုရှားကယူကရိန်းကိုကျူးကျော်တဲ့နောက်ပိုင်းအနောက်မဟာမိတ်နိုင်ငံတွေကယူကရိန်းကိုစစ်အကူအညီတွေပေးပေမဲ့ပြည်ပကပိုကြီးထွားလာနေတဲ့အတွက်ယူကရိန်းကိုတာဝန်ပစ်ခတ်ခွင့်တားမြစ်ခဲ့တာဖြစ်ပါရတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာဟာကုလသမဂ္ဂထွေထွေညီလာခံတက်ရောက်ဖို့အတွက်စက်တင်ဘာလကုန်လအမေရိကန်နိုင်ငံကိုလာရောက်ဖို့စီစဉ်နေပြီးသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဖို့ရှိတယ်လို့စနေနေ့ယိုမီယူရီသတင်းမှာဖော်ပြပါတယ်။ဝန်ကြီးချုပ်ကာရှိကီရှိတာဟာစက်တင်ဘာ22ရက်ကစပြီးရက်တော်ကြာတွားရောက်မှာဖြစ်ကြောင်းနဲ့ဂျပန်ဆိုကသတင်းရက်ွက်တွေကိုကိုးကားပြီးဖော်ပြထားတာပါ။အတည်ပြုချက်ရဖို့အတွက်ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကို Reuters ကမေးပေမဲ့မဆုံးဖြတ်သေးဘူးလို့အကြောင်းပြန်ပါတယ်။ဝန်ကြီးချုပ်ကိရှိတာကအာရယလစ်ဘရယ်ဒီမိုကရက်တစ်ပါတီ LDP ရဲ့ခေါင်းဆောင်ဖြစ်သူဝင်အရေးမခံတော့ဘူးလို့ဗထူးနေကပြောတဲ့အတွက်ဒါဟာလမ်းမဲ့စက်တင်ဘာလကသူ့ရဲ့ပါတီခေါင်းဆောင်တက်တန်းကုန်မှာဖြစ်တဲ့အတွက်အဲ့ဒီအချိန်မှာလက်ရှိဝန်ကြီးချုပ်ယာရုကလည်းဆင်းပြင်းတဲ့သဘောလေးဖြစ်ပါတယ် LDP ပါတီကခေါင်းဆောင်တဲ့ရွေးကောက်ပွဲအတွက်တော့ရက်မတက်မှားသေးပါဘူးအစောဆုံးစက်တင်ဘာ20မှာဖြစ်နိုင်ပြီးအဲ့ဒီအချိန်မှာဝန်ကြီးချုပ်ကိရှိတာဟာနယူးယောက်ကကုလသမဂ္ဂထွေထွေညီလာခံမှာမင်းကွန်းပြောဖို့ဖြစ်နိုင်တယ်လို့လည်းသတင်းမှာဖော်ပြထားပါတယ
်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Taiwan Canon Data မှာစနေနေ့ကတရုတ်ငါးဖမ်းသင်္ဘောတစ်စင်းဟာတခြားသင်္ဘောတစ်စင်းနဲ့တိုက်မိခဲ့တဲ့နောက်တရုတ်ငါးဖမ်းသင်္ဘောကသင်္ဘောသား၃ဦးပျောက်ဆုံးနေတယ်လို့ Taiwan ကမ်းခြေဆောင်တပ်ကပြောပါတယ်။ Taiwan နဲ့တရုတ်ကြားဆက်ဆံရေးဟာအခုနှစ်ပိုင်းတွေအတွင်းဆိုးဝါးတဲ့အနေအထားမှာရှိနေတာဖြစ်ပြီး Taiwan နဲ့တရုတ်ကြားကချင်းမြောင်းတဲ့ရေလက်ကြားတစ်လျှောက်မှာလည်းငါးဖမ်းသင်္ဘောချင်းတိုက်မိတဲ့ပြဿနာတွေအများအပြားရှိနေတာပါ။စနေနေ့ကတိုက်မိတဲ့ဖြစ်စဉ်မှာတော့ထိုင်ဝမ်ရဲ့ကင်မန်ကျွန်းစုကနေရေမိုင်းနော်တီကယ်6မိုင်ခွဲလောက်မှာတရုတ်လန်တင်ထားတဲ့မင်းလောင်ယူသင်္ဘောဟာအမျိုးအစားမသိရသေးတဲ့သင်္ဘောတစ်စင်းနဲ့တိုက်မိပြီးနှိမ့်မြုပ်သွားခဲ့တာလို့ထိုင်ဝမ်ကမ်းခြေဆောင်တပ်စီမံခန့်ခွဲဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နှိမ့်မြုပ်သွားတဲ့သင်္ဘောပေါ်မှာဝန်ထမ်း9ဦးပါပြီး4ဦးကိုကယ်ဆယ်နိုင်ပေမဲ့3ဦးကတော့ပျောက်ဆုံးနေတယ်လို့ပြောပါတယ်။အဲ့ဒီနေရာကိုကင်းတဲ့သင်္ဘောတွေဆေလွတ်ပြီးတော့ရှာဖွေပေမဲ့ရေထဲကျသွားသူတွေကိုဂုတိမတွေ့ရသေးဘူးလို့လည်းပြောပါတယ်။တူရကီနိုင်ငံအနောက်ပိုင်းဒေသတလွှားလောင်းနေတဲ့တော်မီဟာလေပြင်းတိုက်ခတ်မှုနဲ့အပူချိန်မြင့်မားမှုကြောင့်၃ရက်ကြာတဲ့အထိမငြိမ်းသက်နိုင်သေးပဲဆက်ပြီးလောင်ကျွမ်းနေတယ်လို့တူရကီအာဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာနိုင်ငံတလွှားနေရာပေါင်း130ကျော်မှာတော်မီတွေလောင်ကျွမ်းခဲ့တယ်လို့တူရကီသဘာဝဘေးအန္တရာယ်အရေးပေါ်စီမံခန့်ခွဲရေးဌာနကပြောပါတယ်။အများစုကိုထိ ंछ ုံနိုင်ပြီဖြစ်ပေမဲ့ဇီမာ၊အိုင်ဒင်၊မနီဆာ၊ကာရာဘခ်နဲ့ဘူလူခရိုင်တွေမှာတော့တောင်းမီအကြီးကျယ်လောင်ကျွမ်းနေတဲ့နေရာပေါင်း၈နေရာရှိနေတယ်လို့ပြောပါတယ်။မိသက်သမားထောင်ပေါင်းများစွာဟာဒါဇင်နဲ့ချီတဲ့လေရင်တွေ၊ရာနဲ့ချီတဲ့မိသက်ကားတွေကိုသုံးပြီးမြေပြင်ကနေရောဝင်းဟင်းတွေကနေပါမိကိုနှိမ့်တက်နေကြတာဖြစ်ပါတယ်။တောင်မီလောင်ကျွမ်းနေတဲ့နေရာတွေကဒေသခံထောင်ပေါင်းများစွာကိုလည်းဘေးလွတ်ရာကိုပြောင်းရွှေ့ပေးထားတာဖြစ်ပြီးအခုချိန်ထိတော့ဒီတောင်မီကြောင့်ထိခိုက်ဒဏ်ရာရသူမရှိသေးဘူးလို့စိုက်ပျိုးရေးနဲ့တက်တော်ဝန်ကြီးဌာနကပြောပါတယ်။လေပြင်းတိုက်ခတ်ပြီးအပူချိန်ကမြင့်မားနေတဲ့အတွက်မီးကအချိန်မသေးနိုင်သေးကြောင်းနဲ့လောင်းမဲ့ဆက်ရက်အတွင်းမှာမီးပင်အန္တရာယ်တက်နိုင်ခြေကရာဂိုင်းနှုန်း80လောက်ကျန်နေသေးတယ်လို့လည်းသတိပေးထားပါတယ်။
โอเคမျိုးသက်ပြောပြထားခဲ့တာပါခုတော့အင်တာဗျူးတစ်ခုကိုတင်ပြချင်ပါတယ်ဒေါ်လာရဲ့အားစုတွေကိုအမေရိကန်ကပို့ပြီးပွင့်လင်းမြင်သားတဲ့ထိတွေ့ဆက်ဆံမှုတွေလုံလာနေချိန်ပါပဲစစ်ကောင်စီနဲ့မပြတ်ထိတွေ့နေတဲ့တရုတ်ကလည်းမြမအရေးပြင်ပအားစုတွေမဆွတ်ဖက်ရေးပေါ်ပေါ်တည်တည်ထုတ်ပြောလာပါတယ်မြမအရေးမှာအမေရိကန်ရဲ့ UA ချက်တွေကိုတရုတ်ကမယုံမရဲဖြစ်နေတယ်လို့လည်းကြွန့်ချင်သူတွေကသုံးသပ်ကြပါတယ်ဒီအမြင်တွေကိုကိုငင်းချမ်းအေးကစူးစစ်တင်ပြထားပါတယ်
တရုတ်နိုင်ငံသားဝင်ကြီးဝမ်ယီကဩဂတ်စ်လနေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာလာအိုစ်ထိုင်းနဲ့စစ်ကောင်စီနိုင်ငံသားဝင်ကြီးတွေနဲ့အလွတ်တဘောဆွေးနွေးရမှာပြင်ပအင်အားစုတွေထင်သလိုစိတ်ဝင်ဝင်ရောက်ဆွတ်ဖက်မှုကိုခွင့်မပြုနိုင်ဘူးလို့ပွန့်ပွန့်လင်းလင်းသတိပေးလာတာပါတရုတ်ထိပ်တန်းကောင်ဆောင်ကမြန်မာလက်ရှိအခြေအနေဟာစိုးရိမ်ပူပန်စရာကိစ္စဖြစ်လာနေပြီလို့လည်းဝေဖန်ပါတယ်ဒီလိုလူသိထင်ရှားထောက်ပြပြောဆိုတာမျိုးကိုတရုတ်နိုင်ငံကအရင်ကလုပ်လို့မရှိပဲအခုဒီချိန်မှာတော့ပြည်တွင်းစစ်မဖြစ်ပွားရေးအာဆီယံမိသားစုလမ်းကြောင်းကကင်းကွာမသွားရေးဆိုတဲ့အချက်နှစ်ချက်နဲ့အတူပြင်ပဆွတ်ဖက်မှုဆိုတဲ့စကားလုံးကိုအချိန်ချင်းသုံးပြီးဝန်ကြီးကဆွေးနွေးခဲ့တာကိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကလည်းဩဂတ်လ16ရက်နေ့မှာပဲချက်ချင်းထုတ်ပြန်ပါတယ်ဒါဟာမြန်မာဒီမိုကရေစီအရေးလှုပ်ဆောင်နေတဲ့ဂျာကာလာအမျိုးသားညွန့်အစိုးရ NUG အပါအဝင်စစ်ကောင်စီကိုတွန်းလှန်နေတဲ့တိုင်းရင်းသားလူမျိုးစုအဖွဲ့တွေကခေါင်းဆောင်ပိုင်းနဲ့အမေရိကန်နိုင်ငံသားဌာနအကြံပေးတွန်ဆူလီဗန်တို့ဩဂတ်စ်လ16ရက်နေ့ကအွန်လိုင်းကတွေ့ဆုံတဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်။ရှစ်တောင်အရှာရေးရာကျွမ်းကျင်သူဝါရှင်တန်အခြေစိုက် National War College ကပမောက္ခဆက်ခရီအပူဇာကတော့မြမအရေးမှာတရုတ်ကအမေရိကန်ကိုမယုံကြည်ဘူးလို့သုံးသပ်ပါတယ
်။ The problem is the Chinese don't want to do with us in
ပြဿနာကမြမအရေးမှာတရုတ်ကကျွန်တော်တို့ကိုထိတွေ့ဆက်ဆံခြင်းစိတ်မရှိဘူးလို့ထင်ပါတယ်။တရုတ်ရဲ့အမြင်မှာအမေရိကန်ရဲ့အခန်းကဏ္ဍကိုညှင်းပယ်ထားပါတယ်။မြန်မာအရေးမှာအမေရိကန်ပြည်အောင်စုရဲ့ရည်ရွယ်ချက်တွေကိုတရုတ်ကမယုံရဲဖြစ်နေပါလ
ေ
။ဝါရင်တရုတ်မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူတရုတ်ပြည်အခြေစိုက်ဒေါက်တာလှကျော်စောကလည်းဒါကိုသဘောတူပါတယ
်။တရုတ်ကြောက်နိုင်တာအမေရိကန်မှာ။အဲ့တော့ဗမာပြည်အရေးမှာအမေရိကန်ဝင်ဆွတ်ဖက်မှာတော့သူတို့ကြောက်ပုံရတယ်။သဘောမကျပုံရတယ်ပေါ့ဗျာကြောက်တာတဲ့။အဲ့ဒါကြောင့်မလို့သူတို့ကလက်ဦးမှုရှိရှိဝင်ပြီးဖြည့်ရှင်းပေးနေတာပဲ။
တရုတ်နိုင်ငံသားဝင်ကြီးဝိုင်ဟာခုသတင်းပတ်ထဲမှာမြမအရေးပြင်ပမဆွတ်ဖက်ရေးကိုဇက်တိုက်ပြောနေခဲ့တာပါချင်းမိုင်ခီးစင်မတိုင်မီနေပြည်တော်ခီးစင်မှာလဲစစ်ကောင်းဆောင်ဟောင်းဗိုလ်ချုပ်ကြီးတန်းရွှေနဲ့ဩဂတ်လ14ရက်နေ့ကတွေ့ဆုံချိန်မှာလဲ
မြန်မာနိုင်ငံမှာပြင်ပအင်အားစုတွေဝင်ရောက်ဆော့ဖက်စိတ်ဝင်မှုကိုတရုတ်နိုင်ငံကအခိုင်အမာစတင်ကြောင်းထည့်သွင်းပြောခဲ့ပါတယ်လက်ရှိအခြေအနေက8000အရှာမှာဗျူဟာမြောက်အချက်ချကျနေတဲ့မြန်မာအရေးအလျင်မြန်ဖြစ်ရှင်းနိုင်ရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်ကြားပူးပေါင်းဆောင်ရွက်နိုင်မှုကိုအလွန်အားနည်းစေတယ်လို့ပမောက္ခဇက်ဂရီဘူဇာကတော့ရှုမြင်ပါတယ
် To me this is unfortunate
ကျွန်တော်မြင်တော့ဒါကမကောင်းပါဘူးဆိုးချွေးအဆုံးသက်ရေးပြည်ရင်းစစ်အဆုံးသက်ရေးနဲ့တည်ငြိမ်ပြီးတော့တာယာဝပြောတဲ့မြန်မာနိုင်ငံဖြစ်လာရေးတွေလို့တူညီတဲ့အချက်များစွာမှာအမေရိကန်နဲ့တရုတ်နိုင်ငံစလုံးကလိုလားကြပါတယ်ဒါပေမဲ့ရေတိုးအတွင်းမှာတော့အမေရိကန်နဲ့တရုတ်ကြားမှာမြန်မာရေးပူပေါင်းဆောင်ရွက်မှုတိတ်အများကြီးဖြစ်လာနိုင်မယ်လို့ကျွန်တော်မထင်ပါဘူ
း little cooperation going forward in the short term
အမေရိကန်နိုင်ငံရဲ့ဌာနကတော့အားလုံးပါဝင်နိုင်တဲ့ Federal Democracy မြန်မာနိုင်ငံကိုထူထောင်မှုပူးပေါင်းဆောင်ရွက်နေကြတဲ့အဖွဲ့တွေကိုထောက်ခံကြောင်းပြောပါတယ်။ NUG အပါအဝင်ဆက်လက်သိမ်းမှုစန့်ကျင်ရေးတော်လှန်ရေးအင်အားစုတချို့ကအနောက်လိုလားတယ်လို့တရုတ်ကရှုမြင်ချက်မျိုးရှိနေတာကြောင့်ဆိုပြီးပြည်တွင်းနဲ့နိုင်ငံတကာကသုံးသပ်ချက်အမြင်တချို့လည်းရှိပါတယ်။ဒါကိုဝိုင်းရင်တရုတ်မြန်မာရေးကျွမ်းကျင်သူဒေါက်တာလှကျော်စိုးကတော့လက်မခံပါဘူ
းပြည်မကဖြစ်နေတဲ့နိုင်ငံတွေမှာရှိတဲ့အဖွဲ့အားလုံးကိုသူတန်းတူညီမျှဆက်ဆံပါမယ်လို့ပြောထားပြီသားအဲ့တော့သူဆက်ဆံမှာပဲ NUG ကိုလည်းဆက်ဆံသူမကြောက်ဘူးခင်ဗျအခုဖိလစ်ပိုင်ကမာကော့ဆိုပဲကြည်ပါလားသူနီလန်ပေါင်းစုံနဲ့ဆက်ဆံနေတာပဲ
NUG ပါဝင်တော်လိုင်းရင်အင်အားစုတချို့ပေါ်အမေရိကန်ရဲ့ဩစာတက်ရောက်မှုရှိတယ်ဆိုတဲ့ရှုမြင်ချက်မျိုးတရုတ်နိုင်ငံမှာရှိနိုင်ပေမဲ့ဆက်ဆံရေးတိဆောက်အောင်မှာတော့ခွဲခြားပြီးကြည့်မယ်လို့ယူဆကြောင်းဒေါက်တာလှကျော်စိုးကပြောပါတယ်အမေရိကန်ဘက်ကရှုမြင်ချက်ကတော့တရုတ်နိုင်ငံဟာအင်းဒီချင်းနိုင်ငံအနေနဲ့မြန်မာနိုင်ငံရေးမှာအကျိုးစီးပွားရှိစိတ်ဝင်စားတာကဖြစ်တဲ့ကိစ္စဆိုတဲ့စဉ်းစားချက်မျိုးရှိတယ်လို့ပမောက္ခအဘူဇာကပြောပါတယ်တရုတ်နိုင်ငံဟာစစ်ဆိုးရွားနဲ့တိုင်းသာတော်လိုင်းရေးအဖွဲ့အစည်းတွေကြားနှစ်ဖက်လုံးနဲ့ဆက်ဆံရေးတိဆောက်ထားနိုင်တဲ့နိုင်ငံအဖြစ်အမေရိကန်ကရှုမြင်ထားပြီးဒါဟာအကြက်တဲကိုဖြည့်ရှင်ရင်အခန့်ကဏ္ဍမှာပါဝင်သင့်တယ်ဆိုတာပြသကြောင်းသူကသုံးသပ်ပြောဆိုထားပါတယ်ခင
်ဗျာ VOA အစီအစဉ်တွေကို Radio ရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
် VOA ရဲ့တင်ဆက်ရေးမနက်ခင်းအစီအစဉ်တွေကိုကြည့်ရှုနားဆင်ကြရတာပါအခုတော့အပတ်စဉ်အစီအစဉ်တွေကိုတို့အတန်းနဲ့စပါမယ်စစ်မှုတာဥပဒေနဲ့အကျုံးဝင်တဲ့အမျိုးသမီးတွေစစ်မှုထမ်းဖို့စစ်ကောင်စီကစီရင်တွေကောက်နေတာမို့စစ်ထဲမဝင်ကျင်တဲ့အမျိုးသမီးငယ်တွေတော့ခိုးနိုင်ငံခြားထွက်နေကြတဲ့ခြေနေတွေကို Frontier မြန်မာရဲ့ဒုဝတ္တအစီအစဉ်မှာအခုလိုတင်ပြထားပါတယ
်တရားချင်းတူတူမူမင်းရဲ့နဲ့တရားပူကောင်းတယ်အဲ့တော့အမန်တရားဘက်ကိုလိုက်တာလည်းပူကောင်းတယ်အဲ့တော့အမှန်တရားဘက်မှာပဲတည်သွားမယ်ဆိုတဲ့အဓိပ္ပာယ်ဝင်ခဲ့
။မျိုးမီးဖြစ်လင့်ကစားဒီတွန်လိုင်းပေါ်မှာဒီကကူစိတ်ချက်ယုံကြည်ချက်ခံယူချက်ဒီပြပြသားသားနဲ့ကျွန်တော်တို့လုပ်တဲ့ရေးမီတွေအများကြီးကျွန်တော်တို့မြင်နေရပါတယ်
။ပြီးခဲ့တဲ့ဖေဖော်ဝါရီလမှာပြည်သူ့စစ်မှုထမ်းဥပဒေကိုကျင့်သုံးဖို့စစ်တပ်ကထုတ်ပြန်ကြေညာခဲ့ပြီးအမျိုးသမီးတွေကိုလက်တလုံးမှာစစ်မှုထမ်းဖို့ခေါ်မှမဟုတ်သေးဘူးလို့ဆိုပါတယ်။ဒါပေမဲ့တချို့အမျိုးသမီးတွေကဒီပြောဆိုချက်ကိုမယုံကြည်ကြပါဘူး။ဒါကြောင့်ပဲလက်နက်ကင်တော်လန်ရေးဘက်ကိုရွေးချယ်ပါဝင်လာတယ်လို့ဒုအတန်နဲ့မေးမြန်းခဲ့တဲ့သူတွေကပြောပါတယ်စစ်တပ်ကအမျိုးသမီးတွေကိုစစ်မှုထမ်းဖို့စည်ရင်းတွေကောက်လာတာတွေရှိပြီးတဲ့နောက်လက်နက်ကင်တော်လန်ရေးတဲ့ဝင်ရောက်လာတဲ့အမျိုးသမီးအရေအတွက်ကတိုးလာနိုင်ပွဲရှိနေပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီ season ကို Foundation Hero Day ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ် season ကိုဒိုးအတန်ရဲ့လွတ်တန်းသတင်းတော့ကရေးသားထားပြီးဒိုးအတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပ
ါတရားတစ်ဖြစ်စင့်ခေါ်မဲ့မိန့်စာကြီးတွေမှာလည်းတွားပြီးတော့ကိုယ်လှုပ်အားကြီးအဆုံးရှုံးမခံခြင်းဒီဘက်မှာပဲမှန်တဲ့ဘက်မှာပဲကိုယ့်အင်အားတုံးခြင်းထောက်ကူပြီးစင်တယ်။အင်းရောက်လာ
။ဖေဖော်ဝါရီလမှာအာနာသိန်းစစ်ကောင်စီကထုတ်ပြန်တဲ့ပြည်သူစစ်မှုထမ်းဥပဒေအကြောင်းကိုမအေမီကြားလိုက်ရချိန်မှာသူကသူနာပြုတအုပ်အဖြစ်ရန်ကုန်မှာအလုပ်လုပ်နေစေပါ။ဒီစစ်မှုထမ်းဥပဒေအရအသက်18နှစ်ကနေ35နှစ်အတွင်းရှိတဲ့အမျိုးသားအလုံးနဲ့အသက်18နှစ်နဲ့28နှစ်အတွင်းမှာရှိတဲ့အမျိုးသမီးတွေအလုံးဟာမဖြစ်မနေနှစ်နှစ်ကြာစစ်မှုထမ်းဆောင်ကြရမှာပါ။မအေမီကတော့အသက်24နှစ်ရှိပါပြီ။စစ်ကောင်စီဘက်က အမျိုးသမီးတွေကိုလက်ရှိအချိန်မှာစစ်မှုထမ်းဆောင်မှုမခေါ်သေးဘူးလို့ဆိုပေမဲ့လည်းမဲအီမီကတော့ဒီဥပဒေကြေညာပြီးနောက်ပိုင်းနှစ်ရက်အကြာမှာပဲပြည်သူ့ကာကွယ်ရေးတပ်မတော် PDF ထဲကိုဝင်ဖို့သူ့အိမ်ကနေတော်ရဲကိုထွက်လာခဲ့ပါတယ်။သူ့ရဲ့မိခင်ဖြစ်သူကမသွားဖို့တောင်းဆိုမှုတွေကြားကနေထွက်လာခဲ့တာပါ။မဲအီမီရဲ့မိဘနှစ်ပါးကသူငယ်စဉ်ကတည်းကကြွားရှင်းပြက်စဲထားကြပြီးသူ့မိခင်အတွက်တော့သူဟာတဝူရီသောသမီးဖြစ်တယ်လို့တဦးတည်းသောမိသားစုဝင်လည်းဖြစ်ပါတယ်။
အမေကိုပြောတဲ့အချိန်မှာကျတော့အမေကငိုတိုင်းနဲ့တော့ဗာနဲ့အေးအင်းကြီးရတယ်ဒီခါမှလည်းတဲ့ကျုပ်သဘောဆန္ဒရယ်လိုက်မလုပ်ပေးပဲနဲ့ဒီခါတော့လည်းသဘောဆန္ဒကြီးလိုက်ရောပေးပါတယ်ငဲလို့ရောက်သွားပြီလို့ဒီလိုမရောက်ချစ်ခင်နဲ့ရောက်သွားပြီရောက်သွားပြီကြူပြောလာတယ်အဲ့မှာဗာလဲအဝေးပြေးကားပေါ်ရောက်နေပြန်ခေါ်ပြန်ခေါ်ကားစီးနေပြီလို့ပြန်ခေတာလို့မရတော့ဘူးလို့ဘယ်လုံးလဲလို့နားတော့လေးမရလို့နောက်ကျရင်ပြန်တွေ့မှာပဲလို့ကျုပ်လာခေါ်ပါမယ်အေးအဲ့ကြောပြီးတော့နောက်ထပ်ဖုန်းဆက်တော့တမီလေးရဲ့မက်ဆီပြန်လာတော့ဟာဝမ်းနေวะအရင်ဝမ်းနေวะ
မအေးစီအတွက်တော့တော်လန်ရေးမှာပါဝင်လာရတဲ့အကြောင်းရင်းတွေကတခုကသူ့အမေကိုဆုံရှုံလိုက်ရတာကြောင့်ပါသူ့အမေဆုံးမသွားပြီဆိုတာကိုအင်းနီနာချင်းတွေကတဆင်ပြောပြလို့သာသူသိခဲ့ရတာပါစကိုင်းတိုင်းမုံရွာမျိုးစာတီးဖြစ်တဲ့မတ်အေစီဟာအသက်18နှစ်သက်သာပဲရှိပါသေးတယ်။အေးရဲ့အဝေးကအသက်မူဝန်းကျောင်းတင်တဲ့မှာကျောင်းတက်နေတော့ပြီးခဲ့တဲ့ဩဂတ်လမှာသူမရဲ့မိခင်နဲ့အကူနှစ်ယောက်မုံရွာမျိုးကအိမ်မှာအသက်ခံလိုက်ရတယ်ဆိုတာကိုသူကြားလိုက်ရပါတယ
်။အကူကကျတော့ထောက်ပို့လို့ရလေ။ဒရင်ကပေါက်သွားတယ်။စကိုင်းနေနေဖြစ်တဲ့အကြောင်းမလို့အသက်ခံလိုက်ရတယ်။လို့အမေရောင်နဲ့ဒီလိုဆိုဝင်သွားတယ်အိမ်ထဲဦးရဲ့ဝင်သွားတယ်အဲ့မဲ့တိတ်မကြခင်ချိန်လေးခုမှပဲအိမ်အမီးတွေကုန်ပြတ်သွားတယ်နောက်နေ့ကျတဲ့ကျတော့အဲ့အိမ်ကနေပေါ့နော်ဆွမလာဘူးဆိုပြီးတော့အဲ့ဒါနဲ့အလုတ်ကပေါ့နော်အလုတ်သမားတွေကအိမ်ဝင်လာတဲ့ချိန်မှာဟိုအလောင်းတွေပဲတွေ့ရတယ်လို့ပြော
မဲ့အဲစီလေအိမ်ကမပြောင်းရဲတော့ပဲသူ့ဆီယာမှာဖြစ်သူရဲ့နေအိမ်မှာခဏနေထိုင်ခဲ့ပါတယ်ဒါပေမဲ့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်ရပိုင်းအကြံမှာတော့လူကောင်တေးသေးနဲ့ဆယ်ကျော်သက်အရွယ်မအေစီဟာပြည်သူ့ကာကွယ်ရေးတပ်မတော် PDF တပ်ဖွဲ့တွေကိုဝင်ရောက်လာခဲ့ပါတယ
်။အချိန်မှာတွေးလိုက်တဲ့အချိန်ကစစ်မှုထမ်းနဲ့ဝင်ရင်လည်းတည်မှာအမန်တရားဘက်ကိုဝင်ရင်တည်မှာဒါပေမဲ့တေးရာချင်းတူတူမူမင်းမြင့်နဲ့တည်တာပိုကောင်းတယ်။အဲ့တော့အမန်တရားဘက်ကိုလိုက်တာလည်းပိုကောင်းတယ်။အဲ့တော့အမန်တရားဘက်မှာပဲတည်သွားမယ်ဆိုတဲ့အဓိနဲ့ဝင်ခဲ့တယ်။
2021ခုနှစ်စစ်အာဏာသိမ်းပြီးနောက်မှာလက်နက်ကင်တော်လှန်ရေးအဖွဲ့အစ်စ်တွေနဲ့အရင်ရှိနေပြီးသားလက်နက်ကင်အဖွဲ့အစည်းတွေကြောင့်စစ်တပ်ဘက်ကအင်အားပြုံတီးပြီးတရင်လိုက်လက်နက်ချတာတွေစစ်သားအများပြားတေဆုံးတာတွေဖြစ်နေပါတယ်။အထူးသဖြင့်တစ်တုံညာနှစ်ခွန်စစ်စင်ရေးအပြီးမှာအရှက်ရပွဲရှုံးနိမ့်မှုတွေကြုံတွေ့ခဲ့ရပြီးနောက်မှာတော့2010ခုနှစ်ကတည်းကရေးဆွဲထားခဲ့တဲ့စစ်မှုထမ်းဥပဒေကိုပြန်အသက်သွင်းပြီးကျင့်သုံးမယ်လို့အာဏာသိမ်းစစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်။သူတေသနအဖွဲ့တစ်ခုဖြစ်တဲ့ဗမာရေးရနှင့်ပရိပခလေးလာရေးအဖွဲ့ကမေလကုံကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာလူဦးရေ 9,000 ကျော်လောက်ကိုစစ်မှုထမ်းဖို့စင့်ခေါ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းထောင်ပေါင်းချီတဲ့လူငယ်တွေကတော့စစ်မှုထမ်းဥပဒေကိုရှောင်မှုအတွက်ပုန်းရှောင်နေထိုင်ကြတာတွေ၊နိုင်ငံရခြားကိုထွက်ပြေးခိုလုံကြတာတွေ၊ဒါမှမဟုတ်တော်လှန်ရေးတပ်ဖွဲ့တွေစီကိုချိတ်ဆက်ဝင်ရောက်လာကြတာတွေရှိလာခဲ့ပါတယ်။တော်လှန်ရေးအဖွဲ့တစ်ခုဖြစ်တဲ့ပြည်သူ့ပန်းနိုင်အဖွဲ့ရဲ့ပြောဆိုချက်အရတော့စစ်မှုထမ်းဥပဒေကြေညာပြီးနောက်ပိုင်းမှာ PDF တပ်ဖွဲ့တွေကိုဝင်မှုအတွက်ဆက်သွယ်လာသူ2000ကျော်ရှိတယ်လို့ဆိုထားပါတယ်
။တော်တော
်ရဲဘော်ကောင်းကျော်က2015နဲ့2020ခုနှစ်ရွေးကောက်ပွဲတွေမှာအနိုင်ရခဲ့တဲ့လွတ်တော်ကိုယ်စားလှယ်တစ်ယောက်ပါ။လက်ရှိမှာတော့ပြည်သူ့ကာကွယ်ရေးတပ်မတော် PDF ရဲ့တောင်ပိုင်းစစ်ဒေသလေးကျင့်ရေးတာဝန်ခံအဖြစ်လုပ်ကိုင်နေပါတယ်။သူပြောပြတာကတော့ PDF တပ်ဖွဲ့တွေကိုဝင်ဖို့ဆက်သွယ်လာသူတွေအများအပြားရှိပြီးတော့အားလုံးကိုလက်မခံနိုင်တဲ့အတွက်စစ်စစ်ရွေးချယ်နေရတယ်လို့ဆိုပါတယ်
။တို့ပြည်သူ့ကာကွယ်ရေးတပ်မတော်တွေကိုစစ်စစ်မပြတ်ဝင်ရောက်လာတဲ့သူတွေရှိတယ်။ဒါပေမဲ့ဒီစကားဆာရဲ့စစ်မှုထမ်းဥပဒေကိုဒါအတင်းအဓမ္မပြဋ္ဌာန်းလာတဲ့အပေါ်မှာတော့တို့ပုံမှန်ပြီးတော့မှအင်းအားနဲ့ဝင်ရောက်လာတာရှိပါတယ်ဟိုဒီစစ်မှုထမ်းဥပဒေကြောင့်တရင်တပ်ဖွဲ့တွေကိုဆက်သွယ်ပြီးတော့မှစစ်မှုထမ်းခြင်းတဲ့သူတွေများတယ်ဒါပေမဲ့လည်းကျွန်တော်တို့ကစီစစ်ကြတာပေါ့နော်စီစစ်ကြတယ်အတီးပြူရတယ်ပြီးမှကျွန်တော်တို့ရဲ့လက်ခံနိုင်စွမ်းနဲ့ချိန်ဆပြီးတော့မှကျွန်တော်ကပုံယူနေရတာဖြစ်တဲ့အတွက်က နာလာချင်းတဲ့သူကတော့ရခိုင်တော့များတယ
်စစ်မှုထမ်းဥပဒေပြဋ္ဌာန်းမိကလေးကအမျိုးသမီး PDF သင်တန်းသားတွေပုံများလာတာကိုတွေ့လာရတယ်လို့လည်းကိုကောင်းကျော်ကပြောပြပါတယ်အရင်တုန်းကဆိုသင်တန်းသားအသစ်အယောက်တရာမှာအမျိုးသမီးအနည်းငယ်သာရှိခဲ့ပြီးလက်တလုံးမှာတော့သင်တန်းသားအသစ်အယောက်250ရှိရင်အယောက်30ကျော်လောက်ကအမျိုးသမီးတွေဖြစ်တယ်လို့ဆိုပါတယ်အရေးအတွက်ကဒီထက်လည်းပိုတိုးကောင်းတိုးလာနိုင်ပါတယ်ဘာကြောင့်လဲဆိုတော့စစ်ကောင်စီဘက်ကစစ်မှုထမ်းမှုအကျုံးဝင်သူအမျိုးသမီးစင်းရင်အတွက်ပြင်ဆင်နေတယ်လို့သတင်းတွေထွက်ပေါ်နေတာကြောင့်ပါရဲဘော်ကောင်းကျော်ကတော့အသစ်ဝင်လာတဲ့အမျိုးသမီးရဲဘော်တွေရဲ့ဇွဲတက်တီကိုချီးကျူးစကားဆိုပါတယ
်ဒီပြည်ထောင်ထဲဝင်လာမယ်ဝင်မဲ့ရဲဘော်တွေရဲ့ဒီစိတ်ဓာတ်တွေခံချက်တွေကတော့ကျွန်တော်တို့တကယ့်ကိုလေးစားတန်ဖိုးထားရပါတယ်ကျွန်တော်တို့အမျိုးသားတွေနဲ့ဒန်းတူအမျိုးသမီးရဲမေတွေဆိုရင်ကျွန်တော်တို့တချို့သူရဲ့ကျမ်းမာရေးအရနောက်အမျိုးသမီးဖြစ်တဲ့အပေါ်မှာတချို့သင်ခန်းစာတွေမှာဟိုလိုက်ပါပြီးမလုပ်ဖို့ကျွန်တော်တို့ပြောတယ်လို့မရပါဘူးနော်သူတို့တည်တည်လေးစီလုပ်ရင်းနဲ့ပဲတည်သွားရင်တည်သွားပါလိမ့်စီနော်ဒီဘက်ကပေးတဲ့သင်ခန်းစာတွေရောဒီဘက်ကပေးတဲ့တာဝန်တွေရောအဲစီစီပြုံနဲ့သူတို့နောက်ဆုံးတည်ရင်တော့မှပဲ PDF ရဲမေတယောက်အနေနဲ့ဒါမြင့်မြတ်စွာတည်ပလိစီဆိုပြီးတော့မှဆောင်ရွက်တဲ့ရဲမေတွေကျွန်တော်တို့အများကြီးတွေ့ရတယ်ဒါကြောင့်မလို့အမျိုးသမီးဖြစ်လင့်ကစားဒီတွန်တိုင်းပေါ်မှာတကယ်ကိုစိတ်သက်လုံကြီးရဲ့ခံကြည့်ချက်တွေပြပြသားသားနဲ့ကျွန်တော်တို့လုပ်တဲ့ရေးမြေတွေအများကြီးကျွန်တော်တို့မြင်နေရပါတယ
် PDF ရဲဘော်တွေတိုင်းမှာဒီခက်ခဲပင်ပန်းမှုတွေကိုကြံ့ကြံ့ခံရင်ဆိုင်နေကြတဲ့မတူတဲ့အကြောင်းရင်းကိုစီတွေရှိကြပါတယ်ပြီးတော့တော်လန်ရေးပြီးရင်ဘာလုပ်ကြမလဲဆိုတဲ့စိတ်ကူးတွေလည်းကိုစီရှိကြပါတယ်မအေမီကတော့အိမ်ပြန်ပြီးသူ့မိကိုပြူးပြူးစောင့်ရှောက်နိုင်မှုမျှော်လင့်တာပ
ါကျမကြီးကောင်းနေမယ်အခုမအနေမှမရှိအောင်နေမယ်။ကိုလုံးနိုင်တဲ့ဟာစဉ်းစားတက်မှလုပ်ရော့။ချိန်ကမက်ဆီပြန်။မက်ဆီရအောင်ပြန
်။မဲစီကတော့ပြီးခဲ့တဲ့ဩဂတ်လအဲဒီနေ့မှာမိသားစုဝင်တွေအားလုံးတက်ပြတ်မခံရဖို့မျှော်လင့်ရင်းသူ့ရဲ့မိသားစုကိုပြန်ရှာတွေ့နိုင်မှုမျှော်လင့်နေပါဗျ။ဒါပေမဲ့သူ့ရဲ့ကိုယ်ပိုင်အတွေ့အကြုံကြောင့်စစ်ပွဲမှာမိဘမျိုးဖြစ်သွားရတဲ့ကလေးတွေကိုရှေ့လျှောက်မှာတူတက်နိုင်သလောက်ကူညီဆောင်ရှောက်သွားခြင်းနဲ့ရည်ရွယ်ချက်လည်းရှိလာခဲ့ပါဗျ။
တော်လိုင်းပြီးသွားပဲပေါ့နော်ပြီးသွားခဲ့တယ်အသက်ရှင်နေခဲ့သေးတယ်ဆိုလို့ရှိလို့ရှင်ဒီမိဘမဲ့ကလေးတွေပေါ့နော်ဒီတိုက်ပွဲဖြစ်လို့ဆုံးသွားခဲ့တဲ့သူတို့ရဲ့မိဘတွေဘယ်လိုမျိုးမွေးစားထားတဲ့ကလေးတွေပေါ့နော်ဒီကိစ္စကဟိုကိုယ့်လိုအနာဂတ်မပြောက်စေချင်တော့မပြောက်စေရောအဲ့ဒီအကောင်းဆုံးပေါ့နော်သူတို့ဘက်ကပဲရက်တည်ဖို့ပဲကြိုးစားရတယ်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။လူခွင့်ရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့တို့တန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါစေ။နောက်တစ်ပတ်မှာထုတ်လင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။အခုတော့ခေတ်ပြိုင်ကမ္ဘာကဒီမိုကရေစီရဲ့ရေးကိုကြည့်ကြအောင်ပါ။ဆန္ဒပြပွဲမတီးကယုံတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးအစိုးရမူဝါဒဒါတွေကဒီမိုကရေစီနိုင်ငံမှာဘလို့များဆက်ဆက်ပတ်သက်နေကြပါလဲ။မကြာခင်ရဲတပ်တပတ်တွေက UK မှာဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေကိုအခြေခံပြီးလူခွေရေးရှင်တွေကိုအောင်ကိုကျွန်တော်ကပဲမြင်မြန်းထားခဲ့ပါတယ်။
လူမှုမီဒီယာပေါ်မှာတရင်မှပြန့်သွားရကလက်ရဆုံးပါရီရဲ့ဆန္ဒပြကြံဖက်မှုတရား UK နိုင်ငံမှာဂျူလာလိုက်ပုံပိုင်းမှာဖြစ်ပေါ်လာပါလေ။ဟောဟုတ်လားပထမပိုင်းမှာတော့လူမျိုးခွဲခြားရေးအယူဆကိုစန့်ကျင်တဲ့တန်ပြဆန္ဒပြမှုတွေလည်းဖြစ်ပွားလာခဲ့ပါလေ။ကြပ်ဖက်တာတွေကိုဒီမိုကရေစီနိုင်ငံတွေမှာကိုင်ပွဲပုံနဲ့ဆက်ဆက်ပြီးတော့ဒီကြောင်းရလေးတွေဆွေးနွေးပြဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ UK ကလူ့ခွင့်ရေးရှင်တွေပုံအောင်ဖြစ်ပါလား။မင်္ဂလာပါပူအောင်ရေး
မင်္ဂလာပါဦးသမတန
်။ဟုတ်ကဲ့
ဒီလိုအင်တာဗျူးလာကျေးဇူးပ
ါ။ဟုတ်ကဲ့ခင်ဗျာ။ဒီအခုကျွန်တော်တို့ဆွေးနွေးကြမှာပေါ့နော်။နားဆင်ကြည့်ရှုကြတဲ့သူတွေလည်းနားလည်ဖို့ပေါ့။ဆိုတော့ဒီလိုဆန္ဒပြတာတွေဒီကိစ္စတွေတန်ပြန်ဆန္ဒပြတာတွေဖြစ်ပေါ်လာကြပုံကိုအချင်းလေးလောက်ကိုအောင်ပြောပြပေးပါလားခင်ဗျာ
။အဓိကတော့ဖြူကလေး၃ယောက်ကိုဟိုနော်ဒီအမဲတစ်ယောက်ကနေပြီးတော့တတ်လိုက်တယ်။အဲ့ဒီအမဲကသူတို့သူတို့တိလိုက်တဲ့တင်ကသူကဟိုကပေါ့မူစလင်လို့သူကပြောတာเนาะသူနောက်ပြီးတော့သူပြားနိုင်ငံကနေပြီးတော့တင်းမော့ပုံနဲ့လာတဲ့တရားမဝင်လာတဲ့လူတို့သူကနေတွေ့တာဟိုကပေါ့တင်းကနေပြန်ပါလေဒီနေရာမှာ ဒါပေမဲ့တကယ်တမ်းကျတော့မွတ်စလင်လည်းမဟုတ်ဘူးအဲ့လူက Christian အဲ့ခြားတွေကအဲ့ကလေးက Christian သူတို့မွေးတာကလည်းကျွန်တော် Wales မှာကျွန်တော် England မှာမွေးတာနော် Britain မှာမွေးတာပေါ့နော်အဲ့ဒီ information ကြောင့်မလို့အဓိကတော့အဲ့ဒါပါပဲ Islamophobia လို့ခေါ်တဲ့ဒီဒီဟာပေါ့ Islam မုန်းဒီရင်းနဲ့ရွှေပြောင်းနေထိုင်နေလာလာပြီးအလုံးလုံးတဲ့ဒီစန့်ကျင်တဲ့ဟာကတော့မီးစာလေးဖွင့်နေတာကြားပြီဒီဟာဒီနိုင်ငံမှာဒီလိုမျိုးဟိုဘောအကြမ်းဖက်မှုတွေလည်းဖြစ်ခဲ့ပြီးလေနော်အကြီးအကျယ်ဆန္ဒပြမှုလည်းဖြစ်ခဲ့ပြီးလေဒါဒီတစ်ခေါက်ကတော့တော်တော်ကြီးကျယ်သွားတာပေါ့နော်ဟု
တ်ကဲ့အတင်းနေမှာတော့ဘယ်ကကြီးခိုလိုခွေတောင်းပန်လို့ကြိုးစားနေတဲ့ဒီထားတဲ့ဟိုတယ်ပါကိုတိုက်ခိုက်တာနဲ့စတယ်လို့ပြောရတယ်ကိုအောင်အဲ့ဒီကြောင့်လည်းပြောပြပြီးပါဦ
းသူတို့ပြောနေတာကသူတို့ရဲ့ပြောကြချက်ရာသူကBritish တွေကဒီ homeless တွေဖြစ်နေတဲ့အချိန်မှာ British တော်တော်များများကအစားကြီးတာငန်းငန်းပြတ်ပြီးတော့ငတ်ပြတ်ပြီးတော့ဘာမှမရှိတော့လုံးမရှိအတန်းကြီးငတ်ပြတ်ပြီးဇံပေးရောက်ပြီးတော့ဟိုကဖြစ်နေတဲ့အချိန်မှာဒီလိုမျိုးတရားမဝင်လာတဲ့နော်ဒီတရားမဝင်ခိုးလူလာတဲ့ကောက်တင်လိုက်တယ်ကောက်တင်တဲ့ကိစ္စပေါ့နော်အဲ့တော့ကောက်တင်တဲ့ကိစ္စဆိုအဲ့မှာ local မှာရှိတဲ့တချို့လူတွေကမကျေနပ်ဘူးဒီလိုဒုနာမှာလာထားတဲ့အတွက်သူတို့လူမျိုးတွေကိုလူမျိုးချင်းနွယ်ဆက်သွားမယ်ပေါ့နော်လူမျိုးချင်းနွယ်ဆက်သွားမယ်သူတို့ main ကလေးတွေကအဖြူ main ကလေးတွေဆိုအန်ရရှိတယ်ဆိုတော့နော် news တွေကိုကျွန်တော် local media တွေအဓိကဒီ far right ပုံစံတွေနဲ့နောက်ပြီးတော့ဒီ
လူမှု media
social လူမှုကွန်ရက်တွေကနေပြီးတော့ပြန်ကျဲသွားတဲ့အတွက်ကြောင့်မလို့အကုန်လုံးကအဲ့ဒီဟာပေါ့ဖြစ်လာတာပေါ့နော်
ဒီ July 29ရက်နေ့မနေ့ပါ
It is with great sadness today I'm here to advise that two children have died as a result of the injuries sustained in this morning's
night. တက်စကူနဲ့ရေတူကတယောက်ပါ
9 other children.
ဒါနဲ့ဝင်ပြီးတိုက်ခိုက်ခဲ့တဲ့အကြောင်းကိုအဲ့ဒီအချိန်မှာကလေးတယောက်သေဆုံးသွားတယ်ကိုယ်တယောက်ဒဏ်ရာရှိခဲ့တယ်လို့အဲရဲတော်ကရှိတယ်လို့ပြောပါတယ
်ဟုတ်ကဲ
့နောက်ပိုင်းမှာဆုံးသွားတာနဲ့ဆိုစီစဘွန်ပြေဆုံးသွားတာကလေး၃ယောက်နော်
ဟုတ်ကဲ့
17 years old media တွေကိုသတင်းမှထုတ်ပေါ်ပြောဆိုပြီးလိုက်တယ်ကျွန်တော်သူ့ကိုဒါဒီလိုနဲ့ပြူပြူလဲဆိုတာကိုကျွန်တော်တို့သိကြပါတော့เนาะဆိုတော့ဒီအကြောင်းလေးကလည်းစိတ်ဝင်စားစရာကောင်းပါဟု
တ်ကဲ့
တစ်ဖက်မှာတရားဥပဒေစိုးမိုးရေးရှိတယ်တစ်ဖက်မှာတော့ဒါလူ့ခွင့်ရင်းနဲ့နိုင်ငံသားခွင့်ရင်းရှိတယ်ဒါကိုအခုစနားပြပွဲတွေဒီကြုံတွေမှာဗီဒိန်ဆိုတာကဘလို့ထိန်းကြီးဖို့စူးစမ်းသွားတာကိုဟောတွေ့ရပါတယ်
ဒီနိုင်ငံမှာတို့တို့ကုတ်တော့ဂွန်တက်တွေရှိတယ်ကျွန်တော်ရဲတွေရနေပြီးတော့ဒီအထီကီယုံတွေကိုဘလို့ရှင်းရမယ်ဆိုဥပရေပြက်ပြက်သားရှိတယ်ကျွန်တော်ဆိုရင်မိန်းကန်းသာဆန္ဒပြောက်ရဲတွေကနေမတရားလုပ်တာတွေကျွန်တော်ဥပရေအရကျွန်တော်ပြန်တွေ့ပြီးတော့ကျွန်တော်ရဲတွေကိုတရားစွဲခဲ့တယ်သူကိုကပေါ့နော်မတရားပေါ့ဥပရေပေါင်ကိုကြော်ပြီးတော့လုတ်ပိုင်မင်းကိုကြော်ပြီးတော့လုတ်တဲ့လူတွေလုတ်တဲ့ရဲတွေကိုကျွန်တော်တရားစွဲလို့ရတယ်လေဒီနိုင်ငံမှာက
ဆိုတော့ရဲတွေက
ကဲ
ဘာကျွန်တော်ပြလို့ပြပြတော့ရေးယူရတယ်မရှိဘူးလားဆိုတာ
ကျွန်တော်တို့ဥပဒေအကာအကွယ်ရှိပြီလားကျွန်တော်တို့တရားပြန်ကျွန်တော်တို့လည်းတရားပြန်စွဲခွင့်ရှိတယ်ဒါပေမဲ့သူတို့မှခိုင်လုံတဲ့နော်အထောက်အထားအပြည့်စုံရှိရမယ်အတိအကျအပြင်ဒီနိုင်ငံမှာက judiciary system ကလွတ်လွတ်လပ်လပ်နဲ့ဆုံးဖြတ်ပိုင်ခွင့်ရှိတယ်ကျွန်တော်တရားဥပဒေတကယ်တမ်းကြီးစိုးနေတဲ့အတွက်ကြောင့်မလို့သူကပေါ့လက်တွေ့အတုံးချနေတဲ့အတွက်ကြောင့်မလို့ဒီပြဿနာတွေဘလောက်ကြီးပဲကြီးကြီးပြဿနာသူတို့တွေတိုင်တွယ်ပြီးတော့ဖြေရှင်းမှာပဲဥတရားသူတို့မှာဒီ၃ခုရှိမယ်ပေါ့နော်တဲ့ executive power ရှိမယ်ပါလီမန်ရှိမယ်ဒီလိုမျိုးဒီတရားဒီတရားဥပဒေရှိမယ်အဲ့၃ခုကနေတော့ညီမျှပြီးတော့သူတို့ဘလို့ရှင်းရမလို့အခုဆိုရင်ပါလီမန်ထဲမှာတပိတ်တွေလုံးနေကြဒီကိစ္စကိုပတ်လို့ဒီအနိုင်ရပါတီထဲမှာလည်းစကားတွေပြောနေကြပြီတရားရေးဖွဲ့ထဲမှာလည်းငါတို့ဥပဒေကိုဘယ်လိုလုပ်ကြမလဲဆိုတာဒီတရားတွေကပြောနေကြပြီ
ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ပေါ့နော် London Tech ဆို University of London ကမူဘေဒပညာရှင် Stephanie Ellis Baker ကအပြီးသတင်းဌာနကိုအခုလိုသုံးသပ်ကြတာကိုလည်းကျွန်တော်ကြားခဲ့ရပါတယ
် If you look at the particular incident that has
အကြမ်းဖက်မှုနဲ့မငြိမ်သက်မှုတွေဖြစ်သွားတဲ့အထိပြောင်းသွားခဲ့တဲ့ဖြစ်ရပ်တွေကိုကြည့်မယ်ဆိုရင်တော့မိခဲပြဖုံးဖြစ်နေတဲ့ပြဿနာကြီးတွေကိုပြနေရအောင်တွေ့ရပါလိမ့်မယ် တိုင်းပြည်တော်တော်များများမှာဒီတင်းမာမှုတွေတွေ့ရပါတယ်။အတိုင်းအတာတစ်ခုထိအမေရိကန်လည်းဒီထဲမှာပါပါတယ်။အမျိုးသားရေးဝါဒခံစားချက်ငါတို့ကအရေးမပါဘူးဆိုတဲ့ခံစားချက်ငါတို့လူလက်ခွင့်အငင်းစုခံရတယ်ဆိုတဲ့ခံစားချက်ဒီလိုခံစားချက်တွေဖြစ်လာတဲ့နေရာတွေမှာနိုင်ငံရဲ့အချုပ်အခြာအာဏာကလည်းမတည်မငြိမ်ဖြစ်လာပါတယ်ဒီခံစားချက်တွေနဲ့တိုက်ဆိုင်နေတဲ့ဖြစ်ရပ်တွေကတော့တိုင်းပြည်ပြင်ပနေလူတွေဝင်လာတာစာဝတ်နေရေးစီးကြီးမားလာတာတွေဖြစ်နေပါတယ်ဒီလိုနစ်နာတယ်ဆိုတဲ့ခံစားချက်တွေအပြတ်သဘောဆောင်တဲ့စိတ်တွေကတခြားသူတွေနဲ့နေပယ်ရီမှာဒေါသတင်ပေါက်ကွဲရပါတယ
်ကိုအောင်ဟောဘလို့ထင်ပါလဲဒီတုံ့သက်ချက်ပေါ့
ကျွန်တော်လက်ခံတယ်ဗျအဲ့ဒါကအမှန်တရားလေနော်ကျွန်တော်ဒီနိုင်ငံမှာက2000နဲ့တစ်ဆယ်နဲ့တတ်တော့ရင
်ဟု
တ်တော့တီတူဦးချင်းရဲ့ GDP က33ရာခိုင်နှုန်းလျှော့ပါတယ
်
ဆိုတဲ့အခါကျတော့နောက်ပြီးကုန်စည်နှုန်းတွေကတက်လာတယ်သူတို့က tax တွေကမြင့်လာတယ
်
ဆိုတဲ့အခါကျတော့ပြည်သူတွေကတကယ်တမ်းကျတော့ဟိုပေါ့နော်ကျွန်တော်တို့ဒီတာမန်လှုပ်လှုပ်နေတဲ့လူတွေကဟိုပေါ့ကောင်းမွန်မွန်သူတို့ဘဝကိုမကြောက်နိုင်တော့ဘူးနောက်တစ်ခုတက်ပြော2016မှာကျွန်တော် Brexit ပေါ့เนาะကျွန်တော်ဒီဥရောပနိုင်ငံနေထွက်မယ်ဆိုပြီးထုတ်လာတဲ့အချိန်မှာထွက်လာတဲ့အချိန်မှာတကယ်တမ်းအဲ့ဒီမှာနောက်ထပ်ပြဿနာကဒီနိုင်ငံကြီးကအခွင့်အရေးဖြစ်သွားတယ်ဒီနိုင်ငံကြီးကအခွင့်အရေးဖြစ်သွားပြီးဟို financial ဒီဟိုမြုပ်နှံထားတဲ့လူတွေကလည်းကြောက်သွားတယ်အရင်တော့ European ဆိုတော့သူတို့ပုံပြီးတော့ market ကြီး free market ဖြစ်တော့လုပ်နေအခုအဲ့ free market ကြီးပျောက်ပြီးတော့သူတို့ကတို့တိတ်ဘက် control ဆိုတဲ့ UK ငါတို့စီဝါကြီးလူမှုရေးကျန်းမာရေးဘာညာကွတို့တို့က control လုပ်မယ်ဆိုတဲ့ဟာလုတ်ပြီးတော့မနိုင်မနှင်းနဲ့မဖြစ်နိုင်တဲ့ဟာကိုလုတ်လိုက်တဲ့ခါကျတော့ဒီအဲ့လိုမျိုး right wing idea တွေကတို့တို့ကတွေးတာကအစိုးရကြောင့်မတင်မဲနဲ့ဒီလူတွေလာပြီးတော့အလုပ်လုပ်လို့ပေါ့ဒီတွေလာပြီးတော့နေရာယူလို့ဆိုတော့ကျွန်တော်တို့ဒီရွှေပြောင်းနေထိုင်အလုပ်လုပ်တဲ့ဒီနိုင်ငံမှာလာလုပ်လုပ်တဲ့လူတွေကတကယ်တမ်းကျတော့သူတို့တိုင်းပြည်မှာအလုပ်ခွင့်လုပ်ပိုင်ခွင့်မရှိတော်တော်အစည်းအဝေးရောလူမှုရောကြာဆုံးနိုင်ငံရေးတွေဒုက္ခရောက်ဒီရောက်လာပြီးတော့အဲ့လူတွေကတက်ကြွသွားအလုပ်လုပ်ကြတယ်လေဒီနိုင်ငံမှာတက်ကြွသွားသူတို့ကအလုပ်ရှိတယ်ရှိတာနဲ့သူတို့မှဘာမှပြဿနာမရှိတာနဲ့လုပ်တယ်ဗျဒီနိုင်ငံမှာစည်းဝေးဘာစည်းဝေးပြည့်စုံဝင်အောင်လုပ်တယ်အင်္ဂလိပ်တွေကြတော့ဒီမှာရှိတဲ့အင်္ဂလိပ်တွေကတော့သူတို့အစိုးရကိုရမ်းမျောကိုတယ်အဲ့ဒီဟာတွေပေါ့အဲ့ဒီဟာကြောင့်မလို့ကနပြောတဲ့ professor ပြောလိုက်တဲ့အချက်ကတကယ်ကိုအမှန်တရားပါပဲအဓိကတော့စီးပွားရေးလူမှုရေးတွေချွတ်ချုံကြပြီးတော့နိုင်ငံရဲ့အုပ်ချုပ်မှုညံ့ဖျင်းမှုကြောင့်မလို့အကုန်လုံးအဲ့ဒါတွေဖြစ်တာပေါ့အခုကအဲ့ဒါတွေအခုကမပြီးသေးဘူးဒါဒီပွဲကကျွန်တော်အခုလဲကြားမှာပါကျွန်တော်ယူရိုတစ်ခုလုံးมาလဲဖြစ်နေပြီဆိုတော့ဒီဟာကြီးဘယ်လောက်ထိတက်လာမလဲဆိုတဲ့ဟာဒီနိုင်ငံကိုအုပ်ချုပ်နေတဲ့လူတွေရဲ့တော့ policy ရေပုံမှာမူတည်မှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဟောင်း
ဟုတ်ကဲ့ဗျာဟုတ်ကဲ့ကျေးဇူးပါကိုတမောင်တန်းရေအခုလိုဒီမိုကရေစီနဲ့လူ့အခွင့်အရေးဖြစ်ပြန်အပါမှာကျွန်တော်ပြောခွင့်ရတဲ့အတွက်လည်းကျေးဇူးပါပဲ
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ UK နိုင်ငံမှာလူ့အခွင့်အရေးနဲ့ပတ်သက်ပြီးလှုပ်ရှားမှုတွေအမှန်ပါဝင်နေတဲ့ UK ကလူ့အခွင့်အရေးရှင်ဟောင်းဖြစ်ပါတယ်ကျွန်တော်တမောင်တန်းပါ
VIEW အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VIEW မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်။ဆက်လက်ပြီးအာရှနိုင်ငံရေးပဲလက်ကြည့်ကြအောင်ပါ။အာရှနိုင်ငံရေးကိုပြောမယ်ဆိုလို့ရှိရင်ထိုင်ဝမ်အရေးကနိုင်ငံတကာနဲ့လည်းဆက်ဆက်နေတာပါ။တရုတ်ကတော့ထိုင်ဝမ်ဟာသူ့အချုပ်အခြာအာဏာအောက်မှာရှိတယ်လို့ပြောပြီးထိုင်ဝမ်ကခွဲထွက်နိုင်ငံအဖြစ်ကြီးညာမှာကိုဆိုရင်နေပါတယ်။ထိုင်ဝမ်ကတော့လက်ရှိအချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိန်းထားခြင်းပါတယ်။အမေရိကန်နဲ့ထိုင်ဝမ်ဆက်ဆံရေးပေါ်တရုတ်ကဘလို့သဘောထားတုံ့ပြန်နေပါတယ်။ဦးစောမိုးကျော်ကစူးစီးတင်ပြခဲ့တာကိုအခုပြန်ပြီးတင်ပြလိုက်ပါတယ
်။ထိုင်ဝမ်ခွဲထွက်ဖို့ကြိုးပမ်းမယ်ဆိုရင်အပြစ်ပေးခံရမယ်လို့တရုတ်ကထပ်မံကြေငြာလိုက်ပြီးအမေရိကန်ပြည်ထောင်စုကိုပါတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်ထိုင်ဝမ်ကာကွယ်ရေးအတွက်အမေရိကန်ရဲ့လက်နက်ရောင်းချပေးတာကိုလည်းတရုတ်ကမကြေမနက်ကန့်ကွက်ခဲ့ပါတယ်။ဇွန်လ28ရက်နေ့ကတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူဟူချန်းကအခုလိုပြောဆိုခဲ့ပါတယ်
။賴清德之流妄圖篡改歷史分裂國家必將遭受
leash
လိုက်ချင်တဲ့အနေနဲ့သမိုင်းတွေကိုလိန်ညာပြီးခွဲထွက်ဖို့လုပ်မယ်ဆိုရင်သမိုင်းရဲ့ပြစ်တင်ရှုတ်ချခံရမှာဖြစ်တယ်လို့ဥပဒေအရအပြစ်ပေးတာကိုလည်းခံရမှာဖြစ်ပါတယ
်ထိုင်ဝမ်ကတော့တီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်ကျင်းညာမှာမဟုတ်ဘဲလက်ရှိတီးခြားအချုပ်အခြာနဲ့ယက်တည်နေတဲ့အတိုင်းဆက်လက်ယက်တည်သွားမှာဖြစ်ပြီးထိုင်ဝမ်ရဲ့တည်ရှိမှုကိုလက်ခံဖို့တရုတ်ကိုတိုက်တွန်းထားပါတယ်သူတပားအမည်ကိုငရဲလို့ဖြစ်အောင်လုပ်မယ်လို့ပြောတဲ့သူတွေလည်းကိုယ်တိုင်ငရဲပြည်မှာလောင်မြိုက်ဖို့အသင့်ပြင်ထားကြလို့လဲတရုတ်ကာဝေးရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကကြိမ်းပောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လဆန်းပိုင်းကအမေရိကန်အင်ဒိုပစိဖိတ်ဒေသရည်တပ်အကြီးအကဲဆမ်မြူအယ်ပါဘရိုကတရုတ်ကထိုင်ဝမ်ကိုကျူးကျော်ရင်ထိုင်ဝမ်ရေလက်ကြားကိုမောင်းသူမဲ့လက်နက်တွေနဲ့တိုက်ခိုက်ချေမှုန်းမယ်လို့ပြောဆိုခဲ့ပါတယ်။ဒါကို Hellscape ငရဲလိုကြောင်းမဲ့ဖော်ရပြင်းထန်လာတဲ့ဆိုတဲ့စကားလုံးနဲ့တင်စားပြောဆိုခဲ့ပါတယ်။ဒါကိုတရုတ်ဘက်ကတုံ့ပြန်ပြောဆိုတာပါ။ထိုင်ဝမ်အရေးအတွက်တရုတ်နဲ့အမေရိကန်အကြားပုံမိုတင်းမာလာပြီးအပြန်အလှန်စကားစစ်ထိုးတာတွေပုံမိုကျယ်လောင်လာသလိုပိတ်ဆို့အရေးယူတာတွေလည်းပုံမိုကျယ်ပြန့်လာပါတယ်။အမေရိကန်ကထိုင်ဝမ်ကိုလက်နက်ရောင်းတဲ့အပေါ်ဇွန်လ26ရက်နေ့တုန်းကလည်းတရုတ်ကကန့်ကွက်ခဲ့ပါတယ်။ထိုင်ဝမ်လွတ်လပ်ရေးကိုအင်အားသုံးလှုပ်ဆောင်လာမယ်ဆိုရင်စီရေးပဋိပက္ခဖြစ်လာလိမ့်မယ်လို့လည်းတရုတ်ကတတိပေးပါတယ်။ဇွန်လ18ရက်နေ့ကအမေရိကန်ကနေဒေါ်လာတန်360ကျော်ဘူးမောင်းသူမဲ့အသေးခံ drone အလုံး1000ကျော်ထိုင်ဝမ်ကိုရောင်းပေးခဲ့ပါတယ်။အခုလိုအချိန်မှာပဲတောင်ကိုရီးယားနဲ့ရုရှားအကြားတင်းမာမှုတွေပုံမှုတိုးလာနေပါတယ်။ရုရှားအနေနဲ့တစုံတရာအမှားလုပ်ခဲ့ရင်တောင်ကိုရီးယားနဲ့ဆက်ဆံရေးပြတ်လိမ့်မယ်လို့တန်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဆူဆာကဇွန်လ28ရက်နေ့မှာပြောဆိုခဲ့ပါတယ်
။ဟန်နိုး관계도리킬수없는결과를초래하지않도록
ရုရှားအနေနဲ့တောင်ကိုရီးယားနဲ့ဆက်ဆံရေးကိုထိခိုက်ပျက်စီးစေမဲ့အမားတစုံတရာမပြုတ်လို့ဖို့သတိပေးလိုပါတယ်။ရုရှားအနေနဲ့မြောက်ကိုရီးယားပေါ်မိခိုအားထားနေတာကိုရပ်တန့်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်အနေနဲ့ပြုမှုလှုပ်ဆောင်ဖို့ကိုမျှော်လင့်ပါတယ်
။တောင်ကိုရီးယားအနေနဲ့ယူကရိန်းကိုလက်နက်ထောက်ပံ့တာတွေမလုပ်ဖို့ပြီးခဲ့တဲ့ရက်ပိုင်းကရုရှားကသတိပေးခဲ့ပြီးနောက်တောင်ကိုရီးယားကအခုလိုပြန်လည်သတိပေးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကရုရှားသမ္မတဗလာဒီမာပူတင်မြောက်ကိုရီးယားကိုတွားရောက်ခဲ့ပြီးနှစ်နိုင်ငံစီရေးအရာအပြန်အလှန်ကူညီဖို့သဘောတူစာချုပ်ခဲ့ပါတယ်။အဲ့ဒီနောက်တောင်ကိုရီးယားကလည်းယူကရိန်းကိုလက်နက်ထောက်ပံ့ဖို့စဉ်းစားနေတယ်လို့ပြောဆိုခဲ့ပါတယ်။အဲ့ဒီနောက်တောင်ကိုရီးယားနဲ့ရုရှားအကြားအပြန်အလှန်တတိပေးတာတွေဖြစ်လာခဲ့ပါတယ်။မြောက်ကိုရီးယားဟာရုရှားစီကနေနည်းပညာတွေရယူနေတာပါ။ပယ်ထိတ်မစ်ဆိုင်းဒုံးကျည်တွေဆက်လက်စမ်းသပ်ပစ်လွတ်ခဲ့တယ်လို့ဇွန်လ28ရက်နေ့မှာမြောက်ကိုရီးယားသတင်းဌာနကကြေညာပါတယ်။တောင်ကိုရီးယားကလည်းဇွန်လ20ရက်နေ့လောက်ကစတင်ပြီးအမေရိကန်နဲ့တောက်လျှောက်ကူးတွဲစီရင်လေ့ကျင့်နေပါတယ်။အမေရိကန်လေရင်တင်သင်းမော့ဟာလည်းတောင်ကိုရီးယားကိုဇွန်လ22ရက်နေ့မှာရောက်ရှိလာခဲ့ပါတယ်။အခုလိုကိုရီးယားကျွန်းဆွယ်ဒေသတွင်တင်းမာမှုတွေတိုးလာနေချိန်မှာပဲအိန္ဒိယချင်းဂျပန်နိုင်ငံကတော့လာမယ့်ဇူလိုင်လအတွင်းနေတိုးအဖွဲ့ဝင်နိုင်ငံတချို့ဖြစ်တဲ့ဂျာမနီ၊ပြင်သစ်၊စပိန်စတဲ့နိုင်ငံတွေနဲ့ကူးတွဲလေတပ်စီရင်လေ့ကျင့်မှုတွေဂျပန်နိုင်ငံမှာဇက်တိုက်ပြုလုပ်သွားမယ်လို့ဇွန်လ25ရက်နေ့ကဂျပန်ကာကွယ်ရေးဝန်ကြီးကီဟာရာမီနိုရူကပြောဆိုခဲ့ပါတယ်။ဒီဥရောပ3နိုင်ငံကစစ်လေနေဟာဂျပန်နိုင်ငံကိုပထမဆုံးအကြိမ်တပြိုင်တည်းရောက်ရှိလာကြမှာဖြစ်ပါတယ်။စပိန်နဲ့ဂျပန်ပူးတွဲလေ့ကျင့်တာဟာပထမဆုံးအကြိမ်ဖြစ်ပြီးဂျာမနီနဲ့ပြင်သစ်ကတော့ဒုတိယအကြိမ်ဖြစ်ပါတယ်။အခုလိုဒီနိုင်ငံတွေကနေစစ်တပ်တွေရောက်ရှိလာတာဟာအင်ဒိုပစိဖိတ်ဒေသနဲ့ဆက်ဆက်လှုပ်ဆောင်လိုတယ်ဆိုတာကိုပြသနေပါတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒါအပြင်စီးရေးပူးတွဲလေ့ကျင့်ခြင်းအပြင်ဂျပန်ကာကွယ်ရေးတပ်ရဲ့စွမ်းရည်ကိုတိုးတက်စေအောင်မကဒီနိုင်ငံနေနဲ့စီးရေးပူးပေါင်းဆောင်ရွက်မှုကိုလည်းပုံမိုနှဆိုင်စေတာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကီဟာရာမီနိုရူကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောပြလိုက်ရပါတယ
်။အခုဆက်ပြီးလေယာဉ်စိုက်ပျိုးရေးသတင်းတွေကိုကြည့်ကြအောင်ပါ။ပြပကနေတင်သွင်းရတဲ့ကုန်ပစ္စည်းတွေပေါ်မှာရည်ညွှန်းဈေးတက်မှတ်လိုက်တဲ့ဘူဝါဒအသစ်ကြောင့်ပြည်တွင်းမှာကုန်ပစ္စည်းရှာပါမှုတွေနဲ့ကုန်စည်နှုန်းတွေပိုပြီးမြင့်တက်လာနိုင်တယ်လို့ကုန်သည်တွေကသုံးသပ်ကြပါတယ်။လေယာစီးပွားသတင်းတွေကိုစူးစစ်ပြီး Farmer Times Media ကအခုလိုတင်ဆက်ထားပါတယ်။
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆိုင်ရွေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြတ်မေဟန်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန်းရောက်နေတဲ့သတင်းတွေထဲမှာတော့ပြည်ပကနေတင်သွင်းရတဲ့ကုန်ပစ္စည်းတွေအပေါ်မှာရင်းညွှန်းသေးတမလိုက်တဲ့မူဝါဒအစ်တကြောင့်ပြည်တွင်းမှာကုန်စည်နှုန်းတွေထပ်ပြီးမြင့်တက်လာနိုင်တယ်ဆိုတဲ့သတင်းနဲ့စကြပါရစေ။ပြည်ပကနေတင်သွင်းရတဲ့ကုန်ပစ္စည်းတွေထဲကကုန်ပစ္စည်းအမဲပေါင်း 3,296 မျိုးကိုသွင်းကုန်ရင်းညွှန်းစည်နှုန်းတက်မှတ်လိုက်တယ်လို့စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနကဩဂတ်လ12ရက်မှာထုတ်ပြန်လိုက်တာဖြစ်ပါရစေ။ဆောင်းစီဆေးဝါးနဲ့တခြားလိုအပ်တဲ့ကုန်ပစ္စည်းတွေကိုပြည်ပကနေတင်သွင်းနိုင်ဖို့အမေရိကန်ဒေါ်လာငွေရှားပါမှုပြဿနာနဲ့ရင်ဆိုင်နေရချိန်မှာတွင်းကုန်ကဏ္ဍပုံမကောင်းမွန်လာစေဖို့မလုပ်ဆောင်ပဲတွင်းကုန်ပစ္စည်းတွေအပေါ်ရင်ညွှန်းစေးတမတ်လိုက်တာကပြည်တွင်းမှာကုန်ပစ္စည်းရှားပါမှုနဲ့ဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့ရန်ကုန်မြို့အခြေစိုက်ကုန်တယ်တဦးကသုံးသပ်ပါတယ်တွင်းကုန်ပစ္စည်းကိုရင်ညွှန်းစေးတမတ်တာကတရားဝင်တင်သွင်းမှုကိုရောကြစေပြီးတရားမဝင်မှောင်ကိုအယောင်းဝယ်ဈေးကွက်ကိုပိုအားပေးရရောက်တယ်လို့လဲကုန်တယ်တွေကဝေဖန်ကြပါတယ်လုပ်ငန်းရှင်တွေအနေနဲ့တွင်းကုန်လိုင်းတွေကိုအဆိုပါရည်ညွှန်းစည်းနှုန်းအတိုင်းသာလိုက်နာဆောင်ရွက်ရမှာဖြစ်ပြီးလိုက်နာမှုမရှိဘူးဆိုရင်လုပ်ငန်းလိုင်းစဉ်ပြန်လည်လျှောက်ထားရမှာဖြစ်ပါတယ်လက်တလုံးမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာကို9000ကျပ်နီးပါးထိဈေးမြင့်တက်နေသလိုထိုင်းငွေတစ်ဘက်ကိုမြန်မာငွေ200နီးပါးလောက်ထိပေါက်ဈေးရှိနေပါတယ်ဘဟုပန်ကလည်းဒေါ်လာငွေလုံလောက်အောင်ရောင်းချပေးနိုင်မှုမရှိတာကြောင့်စားအောင်စီ73စီနဲ့အိမ်သုံးဆေးဝါးပြက်လက်မှုတွေဖြစ်ပေါ်နေပြီးစောက်လုပ်ရေးစားတောက်ကုန်နဲ့စိုက်ပျိုးရေးသွင်းအားစုဈေးနှုန်းတွေကလည်းစစ်တကအာဏာမသိငင်2020ခုနှစ်ကထက်3ဆလောက်ထိမြင့်တက်နေတာကိုပြည်သူတွေဟာမျက်စိနေရတာဖြစ်ပါတယ
်စိုက်ယူရေးဘဏ်ကချင်းငွေထုတ်မပေးလို့ပြည်မကနေအတူကြီးကြီးနဲ့ချင်းငါစိုက်ပျိုးနေရတယ်လို့တောင်သူတွေကပြောဆိုလာပါတယ်မြန်မာလေယာဖူဖြူရေးဘဏ်ကအခုနှစ်မိုးရာသီအတွက်စိုက်ယူစရိတ်ချင်းငွေထုတ်ပေးခြင်းမရှိသေးတာကြောင့်ပြည်မကနေချက်သသိန်းကိုအတူ20ရာခိုင်နှုန်းလောက်နဲ့ချေယူပြီးစိုက်ပျိုးနေရတယ်လို့ပဲခူးတိုင်းပောက်ခုံးမျိုးနဲ့အတွင်းကပင်းနှန်းစိုက်တောင်သူတွေကပြောပါတယ်မိုးရာသီစိုက်ပျိုးစရိတ်ချင်းငွေနေနဲ့စဘာသီးနှံအတွက်တအီကားကိုချက်နှစ်သိန်းနှုန်းနဲ့အခြားရာသီးနှံတွေဖြစ်တဲ့ညီပဲနန်းပဲစင်ငုံပဲဒီစိတို့အတွက်တအေကားကိုချက်တသိန်းနှုန်းနဲ့နှစ်စီထုတ်ချေပေးနေတာပဲဖြစ်ပါတယ်ချင်းဝင်ကိုနှစ်စီဇူလိုင်လကုန်မှထုတ်ပေးလို့ရှိပေမယ်လက်ရှိမှာတော့မြမလေယံဖူဖြူရေးဘဏ်ကချင်းဝင်နဲ့ပတ်သက်လို့ဘာမှထုတ်ပြန်ပြောဆိုလာတာမျိုးမရှိသေးဘူးလို့ပောက်ခေါင်းမျိုးနဲ့အတွင်းကပေးဆိုင်တောင်သူဒေါခင်ကြီးကဆိုပါတယ်73စီလောက်တန်း900ခန်းနဲ့တွင်းအစုစည်းနှုတ်တွေအစမတန်မြင့်တက်လာတဲ့အတွက်ပြီးခဲ့တဲ့နှစ်ကပဲဒီစိတ်တအေကားကိုစိုက်ပျိုးစရိတ်6သိန်းလောက်ရှိပေမဲ့အခုနေမှာတော့78သိန်းလောက်ထိမြင့်တက်လာတယ်လို့ပြောပါရယ်နန်တီနန်ကတော့တအေကားကိုစိုက်ပျိုးစရိတ်5သိန်း5000လောက်ရင်းနှီးစိုက်ပျိုးရတာဖြစ်ပါရယ်စိုက်ပျိုးရေးဘဏ်အနေနဲ့ချင်းဝင်ကိုတောင်သူတွေအမှန်တကယ်လိုအပ်တဲ့စိုက်ပျိုးရာဒီမှာထုတ်ချေပေးတာမျိုးမဟုတ်ပဲစိုက်ပျိုးချိန်ကျော်လွန်မှထုတ်ချေပေးတာမျိုးဖြစ်တဲ့အတွက်အချိန်ကာလလွယ်မနေသလိုချင်းဝင်ပါမနာကလည်းနေပါနေရကြောင့်တောင်သူ60ရာခိုင်နှုန်းလောက်ဟာပြည်မကနေအတူကြီးကြီးနဲ့ချေးယူစိုက်ပျိုးနေရတယ်လို့လည်းမကွေးတိုင်း6မြို့နယ်ကပဲစိုက်တောင်သူဦးစိုးလိုင်းကပြောဆိုထားပါတယ်စိုက်ပျိုးရေးတွင်အားစုစည်းတွေအဆမတန်မြင့်တက်လာပေမဲ့တိုက်ပွဲတွေနဲ့လမ်းပန်းဆက်သွယ်ရေးပြတ်တောက်မှုတွေကြောင့်တင်းနဲ့ဈေးနှုန်းတွေကျဆင်းနေလို့တောင်သူတွေအကျွေးတဲ့နေရာတွေပိတ်မိနေတယ်လို့လည်းစိုက်ပျိုးရေးပညာရှင်တွေကထောက်ပြထားပါတယ
်အိန္ဒိယနိုင်ငံကိုပြောင်းစတင်တင်ပို့တဲ့နှစ်မှာပဲတွက်ချေမကိုက်လို့တင်ပို့မှုရနာလိုက်ရသူတွေရှိနေပါတယ်အိန္ဒိယနိုင်ငံဈေးကွက်ကိုမြမပြောင်းစတင်တင်ပို့တဲ့အခုနှစ်မှာပဲဈေးကွက်နဲ့ကုန်ကြမ်းစရိတ်တွက်ချေမကိုက်တဲ့အတွက်တင်ပို့မှုရနာလိုက်ရတဲ့ကုန်တယ်အများအပြားရှိလာတယ်လို့ပြောင်းကုန်တယ်အတိုင်းဝိုင်းကပြောပါတယ်အိန္ဒိယနိုင်ငံကစတင်ဝယ်ယူချိန်ကစိတ်ကန်းရောက်အပ်ဖို့ပြီးဈေးနှုန်းအနေနဲ့ပြောင်းတန်ကိုအမေရိကန်ဒေါ်လာ230ကနေ250လောက်ထိဈေးပေးဝယ်ယူခဲ့ပေမဲ့လက်ရှိမှာအိန္ဒိယဘက်ကပေးတဲ့ဈေးကထိုင်းကုန်တယ်တွေပေးတဲ့ဈေးထက်နှိမ့်ကျနေတဲ့အတွက်တင်ပို့မှုရနာလာကြတာဖြစ်တယ်လို့ကုန်တယ်တွေကပြောပါတယ်
ဒီလိုတော့ကျွန်တော်တို့ပြည်တော်ကိုပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပြောလို့ပ
လက်ရှိမှာအိန္ဒိယနိုင်ငံဈေးကွက်ကိုကြိုယောင်းကြိုဝယ်စာချုပ်ချုပ်ထားတဲ့ကုန်သည်တွေသာဆက်လက်တင်ပို့နေကြပြီးကုန်သည်အများစုကတော့ထိုင်းနိုင်ငံဈေးကွက်ကိုအခွန်ကင်းလွတ်ခွင့်ကာလအတွင်းပြောင်းတန်းခြင်းအများအပြားတင်ပို့နိုင်ဖို့ပြင်ဆင်နေကြပါတယ်။ထိုင်းနိုင်ငံအနေနဲ့ပြည်ပကပြောင်းသီးနှံတွေကိုနှစ်စဉ်ဖေဖော်ဝါရီလ1ရက်ကနေဩဂုတ်လ31ရက်အတွင်းအကောက်ခွန်ကင်းလွတ်ခွင့်ကာလသတ်မှတ်ပြီးဝယ်ယူနေတာဖြစ်လို့အခုဩဂုတ်လကုန်မှာအကောက်ခွန်ကင်းလွတ်ခွင့်ကာလပြီးဆုံးတော့မှာဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့အဓိကကုန်သွယ်မှုပြုလုပ်နေတဲ့ကရင်ပြည်နယ်မြောက်ဦးရီနယ်ဆက်ကုန်သွယ်ရေးစခန်းကတိုက်ပွဲတွေကြောင့်ကုန်သွယ်မှုတွေရပ်နားထားရသလိုရှမ်းပြည်နယ်အခြေပိုင်းတာချီလိုက်ဘက်မှာလည်းလမ်းခရီးအချိန်ကြန့်ကြာမှုတွေရှိနေပြီးမိုးရင်းကာလဖြစ်တဲ့အတွက်ကုန်သမောရရှိမှုအကန့်အသတ်တွေလည်းရှိနေတယ်လို့ကုန်သည်တွေကပြောပါတယ်။တရုတ်နဲ့စင်ကာပူနိုင်ငံကတော့ရန်ကုန်စိတ်ကမ်းကတဆင့်ပင်လယ်ရေကြောင်းကိုအသုံးပြုပြီးတန်ချိန်တဲငယ်တင်ပို့နေသလိုပြည်တွင်းအစာချက်စက်ရုံတွေကိုသာအဓိကရောင်းချနေတာလို့ဆိုပါတယ်။လက်ရှိနိုင်ငံကပြောင်းဈေးကွက်မှာစိတ်ကမ်းရောက်အပ်ဖို့ပြီးဈေးနှုန်းကတရံကိုအမေရိကန်ဒေါ်လာ250ကနေ280ဝန်းကျင်ထိပေါင်းစည်းရှိနေပြီးရန်ကုန်ပြည်နယ်ဈေးကွက်မှာတော့ပြောင်းတစ်ပိတ်သားကို1500ကျပ်လောက်သာပေါင်းစည်းရှိနေပါတယ်
။ဆက်လက်ပြီးဥတုရာသီကိုကြည့်ကြအောင်ပါ။သူတို့ဖိုးဖွားတွေထက်ပိုပြီးအပူဒဏ်ကြုံတွေ့နေရတဲ့ကလေးတွေအတွက်အသက်အန္တရာယ်ဆိုရင်ရတယ်လို့ကုလသမဂ္ဂကလေးများရမုံဖွဲ့ UNICEF ကပြောပါတယ်။အပူချိန်လွန်ခဲ့လာတဲ့ဒဏ်ဟာကိုဝင်းဆောင်မိခင်တွေအပေါ်လည်းတက်ရောက်မှုရှိနိုင်ပါတယ်။ရာသီဥတုပြင်းလာတာအတွက်ကုလသမဂ္ဂရဲ့စိုးရိမ်ချက်တွေကိုနားလည်ကတင်ပြထားပါတယ
် It is estimated to kill almost 500,000 people a year and that's about 30 times more than tropical cyclones
အပူလွန်ကဲမှုကြောင့်တနည်းကိုလူသန်းတစ်ဝက်လောက်အသက်ဆုံးရှုံးနေရပါတယ်အပူပန်းမုန်တိုင်းကြောင့်ဒီဆုံးရတဲ့အရေအတွက်ထက်အဆ30ပိုများပါတယ်ဘူဂျင်ဘာလို့မြင့်တက်လာရသလဲဆိုတာကျွန်တော်တို့သိကြပါတယ်။လူကျွင်းလောင်စာတွေနဲ့လူတွေရဲ့လှုပ်ရက်တွေကြောင့်ရာသီဥတုပြောင်းလဲလာတဲ့အကျိုးဆက်တွေကြောင့်ပါ။ခြေနေတွေဒီဆက်ပိုဆိုးလာမယ်ဆိုတာလည်းကျွန်တော်တို့နားလည်ထားပါတယ်။ဘူဂျင်လွန်ကဲမှုဟာပုံမှန်ခြေနေတစ်တခုဖြစ်လာနေပါပြီ။ဒါကိုဖြေရှင်းလို့ရနိုင်ပါသေးတယ်ဆိုတာကတော့သတင်းကောင်းလို့ပြောရမှာဖြစ်ပါတယ်
။ကမ္ဘာအပူချိန်တွေဆက်ပြီးတော့မြင့်တက်နေတဲ့အတွက်ကမ္ဘာတဝန်းအပူဒဏ်နဲ့ရင်ဆိုင်နေရတဲ့ကလေးငယ်အပါအဝင်လူသန်းပေါင်းများစွာရှင်နေပြီးတော့အပူဒဏ်လျှော့ချနိုင်ရေးသက်ဆိုင်ရာအစိုးရပိုင်းကအရေးတကြီးဆောင်ရွက်ဖို့ကုလသမဂ္ဂအသွင်ရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကဇူလိုင်လကုန်ပိုင်းကအရေးပေါ်တိုက်တွန်းသွားတာပါ။နှစ်စဉ်အပူချိန်လွန်ကဲမှုနဲ့ရင်ဆိုင်နေရတဲ့သူတွေထဲမှာနှုတ်နယ်တဲ့ကလေးငယ်ပေါင်းတန်900ဝန်းကျင်ပါဝင်ပြီးတော့သူတို့ရဲ့အဖို့အပွားတွေထက်ပူပြင်းတဲ့နေ့တွေပိုးပြီးတော့ကြုံနေရတာကြောင့်ကလေးတွေရဲ့အသက်အန္တရာယ်ထိခိုက်လာနိုင်တယ်လို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကလည်းဩဂုတ်လလယ်ထဲမှာပြောပါတယ်။ UNICEF ရဲ့ညှိနှိုင်းရေးမှူးချုပ်လီလီကပရနီကအခုလိုထောက်ပြသွားပါတယ
်။ One in 5 children are now living through twice as many days of extremely hot temperatures.
ကလေးငါးယောက်မှာတယောက်ဟာလွန်ခဲ့တဲ့အနှစ်50 60လောက်ကသူတို့အဖိုးအဖွားတွေကြုံတွေ့ခဲ့ကြရတဲ့အပူလွန်ခဲ့တဲ့ရက်တွေထက်နှစ်ဆလောက်ပူပြင်းတဲ့နေ့ရက်တွေကိုဖြတ်သန်းနေရပါတယ်။ဒီတိုင်းဆက်သွားနေမယ့်လမ်းကြောင်းကကလေးတွေအတွက်ပိုဆိုးလာမှာပါ။ပုံမှန်ပူပြင်းနေရှိတဲ့တိုင်းပြည်တွေနဲ့မကဘဲဥရောပတိုက်မြောက်ပိုင်းအာဖရိကနဲ့အမေရိကတွေအပါအဝင်ကမ္ဘာတစ်ဝှမ်းလုံးအပူလိုင်းတွေပေါ်ပေါက်နေတာပါ။ဒီလိုအပူဒဏ်မျိုးကဘယ်သူမှဆိုအန္တရာယ်ရှိနိုင်တယ်လို့အထူးသဖြင့်ကလေးတွေကပိုဆိုးပါတယ်။
ဥဒုရာသီတွေဆက်လက်ပြောင်းလဲနေပြီးတစ်ကမ္ဘာလုံးအပူချိန်တွေစံချိန်တင်အောင်မြင့်တက်လာတာကြောင့်လွန်ခဲ့တဲ့နှစ်ပေါင်း60ကတည်းကစာရင်ပူပြင်းတဲ့ရက်တွေကနှစ်ဆလောက်တိုးလာတယ်လို့ UNICEF ကပြောပါတယ်။အပူချိန်မြင့်တက်မှုဟာကလေးတွေအပါအဝင်ကဝန်ဆောင်အမျိုးသမီးတွေရဲ့အသက်အန္တရာယ်ကိုပါထိခိုက်နေတယ်လို့ UNICEF က AFP သတင်းကိုပြောပါတယ်။အပူချိန်ပြင်းထန်လို့စာသင်ကျောင်းတွေပိတ်ရတဲ့အတွက်လဲ2024ခုနှစ်ဩဂုတ်လအထိပညာရေးကိုထိခိုက်နေရတဲ့ကလေးငယ်ပေါင်းကတန်80ထက်မနည်းရှိတယ်လို့လဲထောက်ပြပါတယ်။2020နဲ့2024ခုနှစ်ကြား9နှစ်တာကာလနဲ့1960ခုနှစ်ကအပူချိန် 35 ဒီဂရီဆယ်စီယပ်အထိရောက်ခဲ့တဲ့နေ့ရက်တွေကို UNICEF ကအနိုင်ရှင်တွက်ချက်တာပါ ဒါဟာကုလသမဂ္ဂကလှလမ်းမမီတဲ့နိုင်ငံတွေရှိနေသေးတဲ့အတွက်တကယ့်အရေးအတွက်ကဒီထက်များပေါ်ပဲရှိတယ်လို့လဲကပရနီကပြောပါတယ
် Their bodies the bodies of young children are not like little adults they have much more vulnerability to extreme heat their hearts beat faster
ကလေးလေးတွေဟာတိတ်ပြီးနုနေပါတယ်သူတို့ကလေးတွေရဲ့နှလုံးခုန်လုံးကလည်းလူကြီးတွေထက်ပိုပြီးမြန်တယ်လို့အသက်ကိုလည်းခက်မြန်မြန်ရှူကြရပါတယ်ပူလာပြီဆိုရင်သူတို့ရဲ့ခန္ဓာကိုယ်လေးတွေကအေးသွားအောင်သူတို့ဘာသာမလုပ်နိုင်ကြပါဘူးကျမ်းမာရေးဘက်ကကြည့်ရင်ဒါကတိတ်အန္တရာယ်များပါတယ်။နောက်ပြီးအပူလွန်ကဲလာရင်စာတင်ကျောင်းတွေကလည်းပိတ်နေကြရတဲ့အတွက်ပညာရေးလည်းထိခိုက်ကြရပါတယ်။ကလေးတွေအတွက်တော့ရေရှည်တက်ရောက်မှုကြီးပါ
။ဒီကမ္ဘာလုံးမှာအဲ့ဒီလောက်ပူပြင်းတဲ့နေ့တွေပိုကြာလာပြီးတော့အပူတံကိုရင်ဆိုင်နိုင်ဖို့လေအေးပေးဆက်တဲ့ပန်ဂါလိုပစ္စည်းမျိုးတွေလည်းနေရာတိုင်းမှာတန်နိုင်ကြပါဘူး။နေ့အပူချိန်35ဒီဂရီနဲ့အထက်ရောက်လာတဲ့ရက်နဲ့ကြုံနေရတဲ့ကလေးငယ်အများစုဟာအာဖရိကတိုက်အနောက်ပိုင်းနဲ့အလဲပိုင်းကဖြစ်ပြီးတော့ဒေတာရင်ကလေးငယ်39ရာခိုင်နှုန်းထိရှိပါတယ်။လက်တင်အမေရိကတိုက်နိုင်ငံတွေမှာတော့အပူလွန်ကဲတဲ့နေတွေကြာရှင်တန်နေရတဲ့ကလေးငယ်ပေါင်းက48တန်းကျော်ရှိပါတယ်။အခုလိုအပူချိန်မြင့်တက်မှုကတစ်ကမ္ဘာလုံးမှာတစ်နေ့ထက်တစ်နေ့ပိုဆိုးလာနေတယ်လို့လည်း UNICEF ကပြောပါတယ်။အပူချိန်မြင့်မားတာဟာကလေးငယ်တွေအာဟာရချို့တဲ့မှုကိုဖြစ်ပေါ်စေနိုင်ပြီးတော့အထူးသဖြင့်ပူနွေးတဲ့ရာသီဥတုမှာပြက်နှံပေါက်ပွားကြတဲ့ငှက်ဖျားနဲ့တွင်းလွန်တုတ်ကွေးရောဂါတွေကိုလည်းကလေးတွေပိုးပြီးတော့ရင်ဆိုင်ရနိုင်တယ်လို့ UNICEF ကသတိပေးပါတယ်။
And think long and hard about policies that really meet the needs of the most vulnerable groups, not just because they need to be protected now, but it is their future.
ဦးရယာတီပြောင်းနေမှုကြောင့်ထိခိုက်နိုင်ခြင်းအများဆုံးအုပ်စုတွေရဲ့လိုအပ်ချက်ကိုနားလည်သဘောပေါက်ပြီးသူတို့ရဲ့လိုအပ်ချက်နဲ့ညီရေရှည်မူဝါဒတွေချမှတ်ဖို့ကမ္ဘာရဲ့ရဲကအစိုးရအဖွဲ့တွေကိုကျမတို့တိုက်တွန်းတောင်းဆိုပါတယ်။ကလေးတွေကိုလက်ရှိအကာအကွယ်ပေးဖို့တွေမကဘဲသူတို့ရဲ့အနာဂတ်ကိုလည်းကာကွယ်ပေးကြရမှာပါ။နာဂတ်ကိုပြောင်းလဲသွားစီမဲ့ဥရုယာတိပြောင်းလဲမှုထိန်းချုပ်ရေးအစီအစဉ်တွေဟာသူတို့အတွက်ကျမတို့ခြံထားပေးရမယ်အမွေနှစ်တွေလည်းဖြစ်ပါတယ
်အပူလွန်ကဲခြင်းဟာအယုံကျော်ဖွံ့ဖြိုးမှုနဲ့စိတ်ကျမ်းမာရေးကိုပါထိခိုက်စေနိုင်ပါတယ်အပူတန်းရဲ့လက္ခဏာတွေကိုသတိပြုမိလောက်အောင်မိဘတွေနဲ့ကျမ်းမာရေးဝန်ထမ်းတွေပုံမိုလေ့ကျင့်သင်ကြားပေးဖို့လဲ UNICEF ကတိုက်တွန်းထားပါတယ်ဥရုယာတိပြောင်းလဲမှုနဲ့အပူချိန်မြင့်တက်မှုဟာကမ္ဘာပေါ်မှာရှိတဲ့ကလေးတိုင်းကိုထိခိုက်စေတဲ့ပြဿနာပါအပူချိန်မြင့်တက်စေတဲ့ဖလုံးအိမ်တက်ငွေထုတ်လုပ်မှုကိုလျှော့ချပြီးတော့အပူချိန်ကိုမထိန်ထားနိုင်သမျှဒီပြဿနာကပိုဆိုးလာဖို့ပဲရှိတယ်လို့လည်း UNICEF ကထောက်ပြပါတယ်။အချမ်းသာဆုံးနိုင်ငံတချို့မှာရုပ်ကျွင်းလောင်စာတွေပုံမိုးထုတ်ယူနေတာဟာလူသားတို့ရဲ့အနာဂတ်ကိုဖျက်ဆီးတဲ့လုပ်ရအဖြစ်ကုလအတွင်းမှုချုပ်ကလည်းဥပမာပေးပြောဆိုထားပါတယ်။ဒါကြောင့်လဲနောက်မျိုးဆက်တွေအတွက်နိုင်ငံတိုင်းရုပ်ကျွင်းလောင်စာထုတ်ယူမှုတွေကိုမြတ်သားစွာအလင်းအမြန်ဖယ်ရှားဖို့လိုတယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းပြောကြားတော့ပါတယ်။ကျမနလ
ောပါဥဒုယာတိအစီအစဉ်ဖြစ်ပါတယ်အခုတော့သတင်းတွေကတူတာကိုဆက်ချင်ပါတယ်20ဩဂုတ်လ19ရက်နေ့ကကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့ဖြစ်ပါတယ်အကြောင်းမျိုးမျိုးကြောင့်အခက်အခဲဒုက္ခတွေရင်ဆိုင်နေရတဲ့သူတွေကိုလူသားချင်းအကူအညီပေးနိုင်ကြဖို့နဲ့ဒီလိုအကူအညီပေးရေးတွေမှာတက်ဆွတ်ဆန့်ပြလောက်ကိုင်းနေကြတဲ့လူသားတွေကိုဂုဏ်ပြုတဲ့အနေနဲ့သတ်မှတ်ထားခဲ့တာလည်းဖြစ်ပါတယ်လက်ရှိကမ္ဘာလူသားချင်းစာနာထောက်ထားမှုအခြေအနေတွေကိုမတ်ညွညွလွင်ကတင်ပြထားပါတယ
်ဖြစ်ခဲ့တဲ့2023ခုနှစ်ဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးသူတွေအတိအပြောက်အများဆုံးနှစ်ဖြစ်တယ်လို့ကုလသမဂ္ဂက2024ဩဂုတ်လ19ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့အတွက်ပြောဆိုထားပါတယ်။ဒါကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးနေတဲ့အလုပ်သမားတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေကိုတိုက်ခိုက်တာတွေရပ်တန့်သွားစေဖို့နဲ့အယက်သားတွေနဲ့အယက်သားတွေရဲ့အခြေခံအဆောက်အုံတွေပေါ်တိုက်ခိုက်တာတွေရပ်တန့်ဖို့လှုပ်ရှားဆောင်ရွက်မှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါကုလသမဂ္ဂရဲ့လေးလာမှုတွေအရတော့2024မတ်လကနေအခုအချိန်ထိ6လအတွင်းဂါဇာဒေသတစ်ခုထဲမှာတွင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလှုပ်သား150ကျော်အသက်ပေးခဲ့ရပါတယ်ပြီးခဲ့တဲ့2023လေးလာချက်တွေအရတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့လူသားတွေအတွက်အနေနဲ့အများဆုံးနေရာကတောင်ဆူဒန်ဖြစ်ပြီးဆူဒန်ကတော့ဒုတိယအနေနဲ့အများဆုံးဖြစ်ပါတယ်။ပါလက်စတိုင်းနေမြေဆူဒန်မြန်မာနဲ့ကမ္ဘာနေရာတချို့တွေမှာတန်းနဲ့ချီတဲ့လူတွေဟာကျန်းမာရေးပညာရေးတောက်သုံးရည်နဲ့တခြားသန့်စင်မှုဆိုင်ရာအသုံးဆောင်တွေမရှိဘဲနေထိုင်နေကြရတယ်လို့လည်းဆိုပါတယ်
။ Yes, wow!
လက်ရှိ2024ခုနှစ်ထဲလူသားချင်းစာနာမှုဆိုင်ရာအကူအညီအများဆုံးလိုအပ်နေတဲ့နေရာကတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလူပေါင်း25သန်းခွဲနီးပါးဟာအကူအညီတွေလိုအပ်နေပါတယ်။အဲဒီနောက်မှာတော့ဆူဒန်ဖြစ်ပါတယ်။ဆူဒန်ကလူပေါင်း25သန်းနီးပါးအကူအညီမှုတွေလိုအပ်နေရပါ။တခြားအကူအညီလိုအပ်နေတဲ့လူဦးရေအရေအတွက်အများဆုံးနိုင်ငံတွေကတော့အာဖဂန်နစ္စတန်မှာ 23.8 သန်းဧသီယိုးပီးယားမှာ 21.4 သန်းမြန်မာမှာ 18.6 သန်းတို့ဖြစ်ပါတယ်။အခုလိုအခက်အခဲတွေနဲ့ကြုံတွေ့နေရတဲ့နိုင်ငံတွေအတွေ့ကျွဲဝတဲ့နိုင်ငံတွေကတော့လူသားချင်းဆိုင်ရာအကူအညီလှူဒါန်းမှုတွေပေးကြပါတယ်။ဒီလိုအကူအညီတွေပေးကြတာမှာအများဆုံးအကူအညီပေးတဲ့နိုင်ငံကတော့ American ပြည်ထောင်စုဖြစ်ပါတယ်။American ပြည်အောင်စုကပြီးခဲ့တဲ့2023ခုနှစ်အတွင်းလူသားချင်းဆိုင်ရာအကူအညီအနေနဲ့ American ဒေါ်လာတန်ပေါင်း 9,489 တန်းကျော်လှူဒန်းခဲ့တာပါ။ American ပြည်အောင်စုပြင်းရင်တော့ဂျာမနီနိုင်ငံကတန်း 2,000 ကျော်၊ UK ကတန်း 950 ကျော်၊ဂျပန်က 685 တန်းကျော်၊နော်ဝေးက 641 တန်းကျော်၊ကနေဒါက 959 တန်းကျော်ပြင်သစ်က946သန်းကျော်ဆွီဒင်က434သန်းကျော်နဲ့လူသားချင်းဆိုင်ရာအကူအညီတွေအတွက်လှူဒါန်းမှုအများဆုံးနိုင်ငံတွေဖြစ်ကြပါတယ်။ဒီလိုလှူဒါန်းမှုတွေရှိနေတဲ့ကြားကပဲလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေ၊တဘာဝဘေးအန္တရာယ်တွေ၊ငှားမှုခေါင်းမာမှုတွေစတဲ့အခြေအနေတွေအရကမ္ဘာပေါ်ကနိုင်ငံ12နိုင်ငံဟာလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေတယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါ။အဲဒီနိုင်ငံတွေကတော့မြန်မာနဲ့နေနိမိတ်ချင်းထိစပ်နေပြီးရိုဟင်ဂျာဒုက္ခသည်တွေရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအာဖရိကနိုင်ငံတွေဖြစ်တဲ့ဘာကီနာဖာဆိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံယူဂန်နာဟေတီကင်ညာနဲ့အတူပါကစ္စတန်နဲ့မြန်မာနိုင်ငံတို့ပဲဖြစ်ကြပါတယ်ကုလသမဂ္ဂအနေနဲ့ကတော့ကမ္ဘာနိုင်ငံတချို့မှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပဋိပက္ခဘေးအန္တရာယ်တွေ၊သဘာဝဘေးအန္တရာယ်တွေကြောင့်အခက်အခဲတွေရင်ဆိုင်နေရတဲ့သူတွေနဲ့သူတို့ကိုအသက်အန္တရာယ်အမျိုးမျိုးကြားကအကူအညီတွေပေးနေတဲ့လူသားချင်းစာနာမှုအကူအညီပေးလှူဒါန်းတွေကိုအသိအမှတ်ပြုနိုင်မှုနဲ့တတ်နိုင်တဲ့ဘက်ကအကူအညီတွေပေးနိုင်ကြဖို့2008ခုနှစ်ကစပြီးနှစ်စဉ်ဩဂုတ်လ19ရက်နေ့ကိုကမ္ဘာလူသားချင်းစာနာမှုနေ့အနေနဲ့သတ်မှတ်ပေးကြရပါရှင
်။ဒီနေ့မနက်ခင်းအစီအစဉ်တွေအပြီးမှာတော့သတင်းချေချုပ်ကိုပြောပြပါအောင်မယ်။ဣသရေလဟာဘတ်တို့ကြားအပြည့်ရရေးအစဉ်ပြေတော့မယ်လို့ဂျာဝင်ဆေးဆက်ပေးနေသူတွေကမျိုးတဲ့နေချိန်မှာပဲစနေနေ့ကဣသရေလလေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာ18ဦးသေဆုံးရပါတယ်အားလုံးကမိသားစုတစုတည်းကဖြစ်ပါတယ်ဆေရာကြာနေပြီဖြစ်တဲ့ဂါဇာစစ်ပွဲကြောင့်သေဆုံးရသူက4000ကျော်နေပြီလို့ဂါဇာကျမ်းမာရေးတာဝန်ခံတွေကပြောကြပါတယ်ရုရှားပိုင်နဲ့ Cox Data ကိုဝေရောက်တိုက်ခိုက်တာသတင်းနှစ်ပတ်လောက်ကြာလာချိန်မှာယူကရိန်းတပ်တွေရဲ့နေရာယူမှုဟာပိုပြီးခိုင်မာလာတဲ့အကြောင်းမဟာမိတ်တွေအနေနဲ့သူတို့ရဲ့လက်နက်တွေကိုတပ်ဝေးပစ်ခတ်ခွင့်ယူကရိန်းကိုပေးဖို့စနေနေ့မှာယူကရိန်းသမ္မတကတောင်းဆိုလိုက်ပါတယ်။တူရကီနိုင်ငံမှာတော့အနောက်ပိုင်းဒေသတလောလောင်နေတဲ့တောမီဟာလေပြင်းတိုက်ခိုက်မှုနဲ့အပူချိန်မြင့်မားမှုကြောင့်သုံးရကြတဲ့အထိမငြိမ်းသက်နိုင်သေးပဲဆက်လက်လောင်ကျွမ်းနေတယ်လို့တူရကီအာဏာပိုင်တွေကပြောကြပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ထမနိုင်ငံတလောနေရာပေါင်း130ကျော်မှာတောမီတွေလောင်ကျွမ်းခဲ့တယ်လို့တူရကီတဘာဝဘေးအန္တရာယ်နဲ့အရေးပေါ်စီမံခန့်ခွဲဌာနကပြောပါတယ်ခင်ဗျာ။တရင်ချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုငင်းညာရေးပါ။အခုအစီအစဉ်ကို VO ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ VO နားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးကျမ်းမာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးစန္ဒဘဝထပ်ပြတ်ပြတ်ဖြစ်ကြပါစေ ကျွန်တော်တပောင်သားမှာ